နိဗ္ဗာန်ရှိမှန်ရှိသက်ချပြီးတော့ကျေးဇူးရှင်ပုဂ္ဂိုလ်ပေါင်းကိုမျှတမ်းပေးဝေမယ်။ယနေ့သာသနာတော်နှစ်2553ခုနှစ်ကောဇာတက္ကရေ1382ခုနှစ်နေုံလာပြည့်ကျော်23ရက်ခရစ်နှစ်2009ခုနှစ်ဇွန်လ20ရက်စနေနေ့မှာစကိုင်းတောင်ရုံမြတ်ဆရာကျောင်းတိုင်ရှိတန်ဃာတော်260ကျော်တို့ရဲ့ထံမောက်သို့လာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတာကမန္တလေးမြို့မေဃခိရိယအနီတကဥဇော်ရဲ့ဥဇော်ရဲ့မင်းတက္ကမတော်ရင်မွေးတာမောင်ထက်အောင်ခံတမီစုလိုက်မွေးမိသားစုဖြစ်ပါတယ်အကြောင်းခံတာကမောင်ထက်အောင်ခံရဲ့16နှစ်ပြည့်မွေးနေ့မင်္ဂလာကိုကြောင်းပြုပြီးတော့မောင်ထက်အောင်ခံအားတာမဏေတို့ကလျော့ပတ်တဲ့သင်္ကန်းတစ်ပိတ်ပရိက္ခရာတန်စာဆင်ပြီးတော့တာမဏေတို့အားလျောက်ပတ်တဲ့သင်္ကန်းတပိတ်ပရိက္ခရာတန်စာဆင်ပြီးတာမဏေပေါင်းတို့တွွန်းချီးမြှောက်ခြင်းဆိုတဲ့ပပိစမင်္ဂလာကိုကြောင်းပြုပြီးတန်ဃာတော်260ကျော်တို့အားအာယုံခါအာယုံစွန်းလေးလေခါမွန်မြတ်တော်ခဲဝေဘောစဉ်ဆွမ်းမြတ်ဆက်ကလူတန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုဓမ္မပူဇာအဖြစ်ဘုမမာတင်သင်္ကန်းတွိစုံတစုံနဝကမ္မ5000ကျပ်လူတန်းခြင်းနိုင်ကဆရာတော်6ပါးတို့အားတပါးတပါးလင်း9000ကျက်စီအားဖြင့်3000ကျက်လူတန်းခြင်းဆရာမဒေါက်တာဒေါခင်ဝင်းတရုတ်ပြဓာတုဗေဒဌာနကဓာတုဗေဒဌာနရတနာဝန်တက္ကသိုလ်ကဓမ္မပူဇာအဖြစ်နဝကမ္မတသိန်းကျက်လူတန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုကိုပြုလုပ်ပါတယ်အဲ့တော့ယနေ့မွေးနေ့မင်္ဂလာကိုကြောင်းပြုပြီးတော့ကုသိုလ်ပြုလုပ်ကြတဲ့ထိန်းသိမ်းမိသားစုကိုဘုန်းကြီးကဓမ္မဒါနဖြစ်နဲ့သာသနာပြုစိတ်ဓာတ်ဆိုတဲ့ကောင်းစီနဲ့တရားဟောပေးပါမယ်အဲ့တော့သာသနာပြုစိတ်ဓာတ်အစ်စ်မှန်ရှိတဲ့ပုဂ္ဂိုလ်တွေမျိုးသားမျိုးသမီးတွေတန်ဃာတော်ရှင်မြတ်တွေမှာကုသိုလ်စစ်စစ်မှန်မှန်ရပြီးတော့ပါရမီကုသိုလ်အဆင့်တွေဖြစ်ပြီးတော့မိမိတို့ဗုဒ္ဓဘာသာဝင်တွေရည်မှန်းတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်မမှန်ကန်တဲ့သာသနာပြုစိတ်တဲ့ရှိတဲ့ပုဂ္ဂိုလ်တွေကြတော့ကိုယ့်ကိုယ်ကိုတော့ပါရမီကုသိုလ်တွေရတယ်ထင်ပေမဲ့တကယ်တော့တလွဲဆံပင်ကောင်းဆိုသလိုပဲသာသနာပြုစိတ်တဲ့ဟာမှားယွင်းနေတဲ့အခါမှာနိဗ္ဗာန်ကိုမျက်မှောက်ပြုပြရစေလို့စိတ်ကညှို့ပြီးတော့လုံနေပေမဲ့လမ်းလွဲနေတဲ့အခါမှာနိဗ္ဗာန်နဲ့ဝေသွားတတ်ပါလေဒါကြောင့်မို့သာသနာပြုစိတ်တဲ့အစစ်မှန်ဟာတိတ်အရေးကြီးတယ်ဒါကြောင့်မသာသနာပြုစိတ်တဲ့အစစ်မှန်ကိုမြတ်စွာဘုရားဘလို့ဟောကြားခဲ့တယ်လေဆိုတာကိုသိအောင်ခွန်ကြီးရဓမ္မပဒပါဠိတော်မှာလာရှိတဲ့ရှင်ဒေဝရသင်္ကန်းရတာကိုအကြောင်းပြုပြီးတော့ဘုရားရှင်ဟောကြားတော်မူခဲ့တဲ့တရားကိုဓမ္မဒါနဖြစ်နဲ့လက်ဆောင်ပြန်ဟောပေးပါမယ်အဲ့တော့မြတ်စွာဘုရားကဘလို့ဟောကြားခဲ့တယ်လေဆိုတော့ယောဇာဝန္တာကတာဝတ္တတိလေတုတ္တမဟိတောဥပေတောဓမ္မသစ္စေနာတဝေကာတဝမရဟတိရောစာခြင်းပုဂ္ဂိုလ်တိကဝန္တကတဝမလေးတံမြင်ထွေအပ်သောကိလေသာဖန်ရှိသည့်အတ္တဖြစ်ရာဤတိလေသူသာတုပါရိတောရိတိလာတို့၌သူတမဟိတောကောင်းစွာထားသောစိတ်ရှိသောဓမ္မသစ္စေနာအိန္ဒြေတို့ကိုဆုံးမခြင်းဝစီသစ္စာတရားနှင့်ဥပေတောပြည့်စုံသောတာတော်ထိုပုဂ္ဂိုလ်တိဝေစင်စေကာတဝံဖန်ဤတက်စွမ်းဝတ်တင်ကံကိုပရိဒီတုံဟူယုံသွန်ဆွဲခြင်းငှာအရဟတိထိုက်တန်ပါပေ၏ဤတည်းသို့ဘဂဝါသုံးလောကထောတာရှင်တော်မြတ်ဗျာသည်အဝောစာကရုဏာရှည်သောပညာအဖြင့်ဟောကြားတော်မူခဲ့ပါပေတတိဒါမြတ်စွာဘုရားကရှင်ဒီဝရတင်ငန်းရတာကိုအကြောင်းပြုပြီးယဟန်တစ်ပါးကိုဟောခဲ့တဲ့တရားဒီတရားကိုနားပြီးတော့အဲ့ဒီယဟန်တော်လေးလည်းပဲသောတာပန်ဖြစ်သွားခဲ့တယ်။အဲ့တော့ဒီတရားဒေသနာတော်ဟာဘယ်မှာစပြီးတော့ဖြစ်ပေါ်တာလဲဆိုတော့ဖြစ်ပေါ်တာကရာဇဂြိုလ်မြို့မှာဖြစ်ပေါ်ခဲ့ပါတယ်။ဟောတဲ့နေရာကဘုရားရှင်ကိုယ်တော်မြတ်တာဝတိပြည်ဇေတဝန်ရွှေကျောင်းမှာတရင်သုံးရင်ဟောကြားခဲ့ပါတယ်။တနေ့တော့အခါမှာရှင်သာရိပုတ္တရာကိုယ်တော်မြတ်နဲ့အရှင်မောကလံကိုယ်တော်မြတ်အဂ္ဂမဟာတာဝကနှစ်ပါးတာသနာမှာတိတ်ပြီးတော့ဘုရားရှင်အားကိုးတော်မူတဲ့ယုံကြည်တော်မူတဲ့အဂ္ဂမဟာတာဝကနှစ်ပါးသူတို့ဟာရှင်သာရိပုတ္တရာကယဟန်တော်900ရှင်မောကလံကယဟန်တော်900မိမိတို့ရဲ့တပည့်900ဒီတန်ဃာ1000လောက်ချန်ရန်ပြီးတော့ရာဇဂြိုလ်မြို့ကိုဒေသစာရီကြွပါတယ်ဒေသစာရီမကြွခင်မှာမြတ်စွာဘုရားရှိတယ်တာဝတိဒီစေတဝန်ကြောင့်ကန္နကုတိတိုက်တွင်းမှာသွားပြီးတော့မြတ်စွာဘုရားကို ပံပြောကြတယ်ဒေသစာကြီးကြွမယ်အကြောင်းသွားမယ်အကြောင်းစသည်မှာတော့အပုတ်စိတ်တော်ဆိုတဲ့ပါဠိလေးလာပါတယ်အဲ့တော့အပုတ်စိတ်တော်ဆိုတဲ့ပါဠိဟာဗမာလူပံပြော၍သွားတယ်ဆိုတဲ့အဓိပ္ပာယ်ရတယ်အဲ့တော့ဒီနေရာမှာကြည်လိုက်ရှင်သာရိပုတ္တရာဆိုရင်လည်းပဲမြတ်စွာဘုရားကလွဲရင်ပညာရာမှာဧတတက်လက်ရာတော်ရန်အကမဟာတဝကရှင်မောက္ကလံဆိုလို့ရှိရင်လည်းပဲဘုရားရှင်ကိုယ်တော်မြတ်ကလွဲရင်တကူရာမှာအကြီးကျယ်ဆုံးလဝဲတော်ရန်အကမဟာတဝကရှင်သာရိပုတ္တရာရှင်မောက္ကလံတို့တဲ့ကြီးကျယ်မြင့်မြတ်တဲ့ယဟန်တော်ဆိုတာသာသနာတော်မှာရှေးတုန်းကလည်းမပေါ်ခဲ့ဘူးခုလည်းမပေါ်ဘူးနောင်လည်းပေါ်မှာမဟုတ်ပါဘူးအဲ့တော့ဒီလိုအကမဟာတဝကဆရာတော်ကြီးနှစ်ပါးကယဟန်တာရှင်မြတ်ကြီးနှစ်ပါးကခီးသွားတော်မယ်ဆိုတော့ဘာလုပ်တယ်လဲဒါလေးကိုသေချာကြည့်လိုက်ပါအာပုတ်စိတ်တော်ကပံပြော၍ဆိုတဲ့စကားလေးကိုစာပေမှာအသုံးပြုထားပါတယ်ဒါဘာလို့ပြတယ်သာသနာယဉ်ကျေးမှုကိုမိမောင်းထိုးပြနေပါတယ်ယဉ်ကျေးတဲ့တန်ဃာတော်ရှင်မြတ်တွေဒီလိုကျင့်စဉ်တွေကိုကျင့်သုံးကြပါတယ်ဒါရှင်သာရိပုတ္တရာရှင်မောက္ကလံတို့ကစီးဆင်းလာတဲ့သာသနာယဉ်ကျေးမှုရည်စီကြောင်းအဲ့တော့ဒါကိုမိမိတို့လူဘဝမှာနေတဲ့မျိုးသားမျိုးသမီးတွေလည်းပဲဒီကျင့်စဉ်ကိုကျင့်သုံးသင့်ပါတယ်နောက်ပြီးတော့တန်ဃာတော်ရှင်မြတ်တွေလည်းပဲစာသင်တိုက်တွေထောင်းနေရိတ်သားတွေထောင်းနေအလုံးဒီကျင့်စဉ်ကိုကျင့်သုံးမှမေတ္တာဆိုတာသူတဦးနဲ့တူမေတ္တာတွေဆက်နွယ်ပြီးတော့နှွေးထွေးတဲ့မိသားစုနှွေးထွေးတဲ့ကြောင်တိုက်နှွေးထွေးတဲ့အဖွဲ့အစည်းဒါမျိုးဖြစ်ပါတယ်သာသနာယဉ်ကျေးမှုကိုလည်းပဲကျင့်သုံးရရောက်တယ်လို့မေတ္တာတရားနဲ့ဆက်နွယ်နေတဲ့ဘဝတစ်ခုအဖွဲ့အစည်းတစ်ခုကိုတည်ဆောက်နိုင်ပါတယ်ရှင်သာရိပုတ္တရာနဲ့ရှင်မောက္ကလံကငါတို့အကြီးဆုံးပဲငါတို့မပန်ပြောလဲဘာမှမဖြစ်ဘူးဆိုသွားလို့တော့ရနိုင်ပါတယ်သို့တော့လေးစားတဲ့အနေနဲ့မေတ္တာတရားကြီးမားတဲ့အနေနဲ့မြတ်စွာဘုရားတန်ဖွင့်ပန်တယ်အဲ့တော့ခေါင်းကြီးတို့မိသားစုတွေလည်းဒီတိုင်းကျင့်သုံးရတာပဲမိသားစုတွေမှာဇနီးမောင်နှံ၂ယောက်ရှိတယ်တဦးပဲသွားနေတယ်တဦးကမတည်ဘူးဆိုရင်ဒါတွေဟာမေတ္တာတရားအားနည်းတဲ့သဘောဖြစ်ပါတယ်သူတော်ကောင်းတွေကျင့်သုံးနေတဲ့သာသနာယဉ်ကျေးမှုကိုဖြည့်ဆည်းရလဲရောက်သွားပါတယ်ဒါကြောင့်ခေါင်းကြီးတို့ဇနီးမောင်နှံချင်းချင်းပဲဖြစ်ဖြစ်မိဘနဲ့သားသမီးပဲဖြစ်ဖြစ်မိဘလည်းပဲသီးသွားမယ်ဆိုရင်ကိုသားသမီးတွေဘယ်သွားမယ်ဘယ်နဲ့ကြားမယ်ဘယ်မှာရှိမယ်ဒါမျိုးလေးတွေပြောသွားတယ်နည်းနည်းလေးတော့ဝန်ကြီးကောင်းကြီးပါလိမ့်မယ်သို့တော့မေတ္တာတရားကအတွင်းထဲမှာမမြင်ရတဲ့မေတ္တာတရားဩငါတို့ပေါ်မှာအင်မတန်မှအကျိုးလိုလားပါလားဒီစိတ်တလေးတွေကမပြောဘဲနဲ့သိပါတယ်ဒီလိုမှမဟုတ်ဘဲနဲ့မိဘဖြစ်တဲ့လူကသွားခြင်းနဲ့နေရာသွားတယ်ဇနီးဖြစ်တဲ့လူကသွားခြင်းနဲ့နေရာသွားတယ်အိမ်မေးကြည့်ရင်မသိဘူးဆိုရင်တာမညကြည့်ရင်တော့ပံပြောမသွားတာလို့ဒီတစ်ခုပဲတွေ့ရပေမဲ့သို့တော့မေတ္တာတရားခန်းချောက်သွားတတ်ပါတယ်စိတ်တရေတွေမဲ့သွားတတ်ပါတယ်သာသနာယဉ်ကျေးမှုတွေပျောက်ပြတ်သွားတတ်ပါတယ်ဒါလေးတွေကတတိထားเสียရသာသနာဖြစ်တဲ့ပုဂ္ဂိုလ်တွေကလည်းပဲဒီတိုင်းပဲကိုသွားမယ်ဆိုလို့ရှိရင်ဘယ်အိမ်ကိုသွားမယ်ဘယ်နေရာကြားမယ်ဘယ်နာရီကြားမယ်ဘယ်ချိန်မှာပြန်လာမယ်အရေးကြီးရင်ဘယ်အိမ်မှာပြောလိုက်ပါဒါလေးတွေခွန်ကြီးတို့ပြောသွားရတယ်ဒါတာမညကြည့်ရင်တော့တည်တည်ပွားပွားလေးဖြစ်ပေမဲ့အင်မတန်ကြက်တည်ရှိပါတယ်ဒါကြောင့်မို့ခွန်ကြီးတို့ကိုယ်တိုင်လည်းပဲဒီကြောင်းမှာစတင်ပြီးတော့ကြောင်းခွန်ကြီးလုပ်တဲ့အခါမှာဒီကျင့်စဉ်ကိုခုချိန်ဒီအမြဲတမ်းပြောပါတယ်တန်ဃာတော်လည်းလည်းပဲမလျှောက်ခဲနဲ့သွားလို့ရှိရင်ဒါတွေကနောက်ဆုံးအပြီးထွက်သွားတဲ့အထိပြစ်ဒဏ်ကြီးမားသွားနိုင်ပါတယ်ဘာဖြစ်လို့လဲမေတ္တာခံချောက်စေတတ်တဲ့သာသနာယဉ်ကျေးမှုကိုပျက်စီးနေတဲ့လုံရဲ့ဖြစ်လို့ပါပဲ။ဒါကြောင့်မတန်ဃာတော်ရှင်မြတ်တွေပံပြောသွားတယ်လို့ခေါင်းကြီးကိုယ်တိုင်လည်းပဲဘယ်သွားမယ်ဘလောက်ကြားမယ်တကယ်လို့မြတ်အရေးကြီးလို့ရှိရင်ဘယ်မှာလမ်းပြီးတော့ဖုံးဆက်ပါဘယ်မှာရှိပါလဲ။ခေါင်းကြီးနောက်ဆုံးမှာတန်ဃာအလုံးမပံပြောတောင်းမှဆွမ်းချောင်းခေါင်းကြီးတို့အကြီးဆုံးနာယကခေါင်းကြီးတို့ဒီလိုပဲပံပြောပြီးတော့ခေါင်းကြီးကိုယ်တိုင်လည်းပဲဒီကျင့်စဉ်လေးတွေကျင့်ရပါတယ်။ရဲရရှိသွားမယ်ဆိုလို့ရှိရင်တချောင်းလုံးကိုပန်ပြောတယ်ဘုန်းကြီးဗနည်းရကြားပါမယ်စတဲ့ပြင်မှားရရှိတာလေးတွေမှားလို့ဒါဘုန်းကြီးတို့တာမညကြည့်ရင်တော့ဒါလေးနဲ့ဘာဆန်းလို့လဲဒါလေးနဲ့တေးတေးမွားမွားလေးလှုပ်နေတာပဲဒါလေးနဲ့ဘာမှကြီးကျယ်တာမဟုတ်ဘူးလို့ထင်ကောင်းစရာရှိပေမဲ့တဦးနဲ့တဦးမေတ္တာဆက်နွယ်တဲ့တဦးကျူတဦးလိုလားတဲ့ပုဂ္ဂိုလ်တိုင်းသာသနာယဉ်ကျေးမှုကိုကျင့်သုံးတဲ့ပုဂ္ဂိုလ်တိုင်းဒါမျိုးကျင့်သုံးကြတယ်ဒီလိုကျင့်သုံးလိုက်တဲ့အတွက်ကိုယ်မှာမာနတရားတွေကင်သွားပါတယ်နိဝတ္တတရားယုတ်သေးသေးစားတဲ့တရားတွေမိမိရဲ့နှလုံးသားထဲမှာရောက်လာပါတယ်။ဒါကြောင့်မို့ဒီကျင့်စဉ်ဟာရှင်သာရိပုတ္တရာနဲ့ရှင်မောက္ကလံကိုတော်တိုင်ကျင့်သုံးသွားတဲ့ကျင့်စဉ်လို့ဒါလေးကိုခေါင်းကြီးဟာဒီနေရာမှာနားလည်သိခြင်းပါတယ်။ဒါကြောင့်ရှင်သာရိပုတ္တရာနဲ့ရှင်မောက္ကလံမြတ်စွာဘုရားကိုပံပြောပြီးတော့ရာဇဂြိုလ်မြို့ကိုနောက်လိုက်နောက်ပါတန်ခါတစ်ထောင်နဲ့ကြွတော်မူတယ်။ ကျွားရမှုတော့ရာဇေကျုံမြို့မှာဘသူတွေရအရှင်သာရိပုတ္တရာရှင်ဘောက်လံမူရှိတယ်တန်ဃာတော်တထောင်အတွက်ဆုံးခွန်တာဝန်ယူတယ်လေဆိုတော့ဘုရားတို့အဲ့ဒီခေတ်တုန်းကတန်ဃာတော်ရှင်မြတ်တည်ရဲ့တလေးကမြတ်စွာဘုရားလက်ထက်တုန်းကသာသနာကမစီပင်သေးဘူးမပြန့်ပွားသေးဘူးသာသနာမစီပင်သေးတော့မြတ်စွာဘုရားကဒေသစာရီကြွားဖို့တရားဟောကြားဖို့ငြင်းနဲ့မိန့်တော်မူလေးရှိတယ်
ဒေသကာရီကြွားတာကိုမြတ်စွာဘုရားလိုလားတယ်ဘာဖြစ်လို့လဲသာသနာကမရှိပင်သေးဘူးသာသနာတည်တောင်ကာစမှာရက်ရွာတွေမှာသာသနာမပြန့်နှံ့နေတော့တရားဓမ္မတွေတရားမနာကြရတော့အရင်ဆိုင်လေးတွေဖြစ်တရားမနာကြရတော့ယဉ်ကျေးမှုတွေပျောက်ပြတ်ဒါမျိုးတွေဖြစ်တယ်အဲ့တော့တရားကျင့်သုံးလိုက်ရတဲ့ပုဂ္ဂိုလ်ကတောတာပန်ဖြစ်ပြီဆိုရင်တန်တရာမှာဆင်းရဲရမယ်ဦးနာတေးဒုက္ခပေးတယ်ကင်းတော့သွားပါတယ်တန်တ
ဖြစ်ပြီဆိုရင်နောက်ထပ်ခုနှစ်ဘဝပဲဒီဒုက္ခခံရပါတယ်ပုထုဇဉ်နေမှာတော့ဘဝပေါင်းမရေတွက်နိုင်အောင်နောက်ထပ်ညှော်မှန်းလို့မရအောင်ဒီဒုက္ခတွေကြီးတယ်အဲ့တော့မြတ်စွာဘုရားကတရားနဲ့ထိတိကွန်းရတဲ့ပုဂ္ဂိုလ်ဟာအ ਨੇ ဆုံးပူပင်နေတာလေးတွေတော့ကင်းပျောက်သွားနိုင်တဲ့အတွက်မြတ်စွာဘုရားကဒေသစာရီကြွဖို့မင်းရှိတယ်။အဲ့တော့ယဟန်တော်တွေကလည်းပဲသာသနာမထွန်းကားသေးတဲ့အရက်ဒီလိုပဲဒီနေရာမှာဟိုနေရာမှာအမြဲမနေပဲနဲ့ဒေသစာရီကြွပြီးတော့လူတွေကိုသာသနာပြုတဲ့အလေလေးရှိတယ်။ခုခေတ်မှာတော့မြန်မာပြည်မှာသာသနာကတော်တော်များများထွန်းကားနေတော့တနေရာထဲမှာရက်တည်ပြီးတော့စာသင်ကြစာချကြဒါမျိုးပေါ့ဒုက္ခဒုက္ခနဲ့တူတော့ဒီခေတ်မှာလည်းပဲစာချဘုန်းကြီးလုပ်ပြီးတော့ခရီးသွားနေတယ်သာသနာပဲတော့မှတူတက်ဖို့မလွယ်ဘူးပေါ့။ဒါလေးတွေကနေရာဒေသအလိုက်ဒါမျိုးလေးတွေကျင့်သုံးရတာပဲအချိန်ခါအလိုက်ကျင့်သုံးရတာပဲအဲ့တော့ဒီတော့ရာဇကြိုမျိုးမှလည်းပဲတက္ကရာကမတွေကဘာလုပ်ကြလဲတဦးတနိုင်တဲ့ပုဂ္ဂိုလ်တဦးတည်းနှစ်ဦးသုံးဦးဖွဲ့ပြီးတော့အပေါင်းအသင်းလေးတွေနဲ့ကုသိုလ်ပြုဘက်ပုံညတာရကအသင်းလေးတွေဖွဲ့ပြီးတော့အာဂန္တုတန်ဃာတော်အရှင်မြတ်တွေခီးသွားတဲ့တန်ဃာတော်အရှင်မြတ်တွေကိုသွန်ခွန်ပြုစုလှုပ်ကြွေးကြတယ်တဲ့ဒါမြတ်စွာဘုရားလက်ထက်ကရာဇကြိုမျိုးမှပြုလုပ်နေကြတဲ့အလေးထားလေးအဲ့တော့တန်ဃာတော်ရှင်မြတ်ရှင်သာရိပုတ္တရာရှင်မောဂလန်တို့ကြွလာတော့ဒီလိုပဲဧည့်သည်အာဂန္တုတွေအတွက်သွန်စီမံတဲ့အဖွဲ့အစည်းလေးတွေကဝိုင်းပြီးတော့ကုသိုလ်လုပ်ကြတယ်။ဒါလေးတွေကလည်းပဲခွန်ကြီးတို့စာပေမှာအင်ဂုတ္တရနိကေမှာရှိတယ်။သူတော်ကောင်းတွေလှုပ်လေလှုပ်တာရှိတဲ့ဒါနာ၅မျိုးတဲ့။အဲ့ဒီသူတော်ကောင်းတွေလှုပ်လေလှုပ်တာရှိတဲ့ဒါနာ၅မျိုးမှာတစ်ခုကဘာလဲဆိုတော့ကာလဒါနာ။ကာလဒါနာဆိုတာလိုအပ်တဲ့အချိန်မှာလိုအပ်တဲ့နေရာမှာလိုအပ်တဲ့ပစ္စည်းကိုလှူတာအဲ့ဒါကာလဒါနာပဲ။ပြောင်းပြန်ပြန်လိုက်ပေါ့သူတော်ကောင်းတွေလှုပ်လဲလှုပ်ရရှိတဲ့ကာလဒါနာဆိုတာလိုအပ်တဲ့နေရာမှာလိုအပ်တဲ့ချိန်မှာလိုအပ်တာလေးတွေလှူတာဒါသူတော်ကောင်းတွေလှုပ်လေလှုပ်တာရှိတယ်ကာလဒါနာ၅မျိုးထဲမှာပါတယ်ပြောင်းပြန်ပြန်လိုက်ပေါ့တကယ်လည်းပဲမလိုအပ်ဘူးတကယ်လည်းပဲလိုအပ်တဲ့ချိန်မဟုတ်ဘူးဒီလိုပဲတိတ်ပြီးတော့နာမည်ကျော်လို့သွားပြီးတော့တွေ့ပြီးတော့လှူတယ်ဒါတွေကကာလဒါနာဖြစ်ဖို့မလွယ်ပါဘူးသူတော်ကောင်းတွေလှုပ်လေလှုပ်တာမရှိဘူးဒါကြောင့်မို့ရာဇကြိုမျိုးသူမျိုးသားတွေကအဲ့ဒီသူတော်ကောင်းတွေလှုပ်လှုပ်တာရှိတယ်ကာလဒါနာ၅မျိုးကိုလှုပ်ကြတယ်နံပါတ်၁ကဘာလဲဆိုတော့အဲ့ဒီသူတော်ကောင်းတွေလှုပ်လေလှုပ်တာရှိတယ်ကာလဒါနာ၅မျိုးတွေနံပါတ်၁ကအာဂန္တုကတ္တဒါနံဒေတိအာဂန္တုကတ္တဧတေအာဂန္တုဆရာတော်တန်ဃာတော်ရှင်သူမြတ်ပေါင်းအားဒါနံဒေတိစွန့်အားရှိသမျှပေးလှူတယ်တဲ့ဒါလေးဟာနံပါတ်၁သူတော်ကောင်းတွေလှုပ်လေလှုပ်တာရှိတယ်ကာလဒါနာပါဒါကြောင့်မို့ရာဇကြိုမျိုးသူမျိုးသားတွေကလည်းပဲအာဂန္တုဆရာတော်တွေမိမိတို့လှူဒန်းကြတယ်ဘုန်းကြီးတို့ရှေးခေတ်ကဒီလိုပဲအမြဲနေတဲ့ပုံကိုယ်တွေမရှိတဲခိုကံတွေမရှိတော့ဧည့်သည်တွေအာဂန္တုတွေတိတ်ပြီးတော့ချင်းရဲကြတော့ဒီလိုဖွဲ့စည်းတွေဖွဲ့ပြီးတော့လှူတယ်မိမိတို့လည်းပဲကျောင်းတကာတကမတွေလည်းပဲဘုန်းကြီးတည်တလောက်မိမိတို့ကျောင်းမှာအာဂန္တုဆရာတော်တွေလာရင်စာမဝဲဖြေတယ်ဘုန်းကြီးတို့တောင်မှအမြဲတမ်းအာရုံစွန်းနေစွန်းမတက်နိုင်ပါဘူးသို့တော့မိမိတို့လုပ်နေတဲ့ကုသိုလ်လေးဝမ်းသာဖို့ပြောတာပါမိမိတို့ဇာမူပဲဖြည်လာတဲ့တာမဏေကျော်ဖြည်လာတဲ့တန်ဃာတော်ရှင်မြတ်ဒီအာယောဇုနေဇွန်သွားပြီးတော့ပြည့်စုံအောင်စီမံတယ်ဒီလိုစီမံပေးတဲ့ကြောင်းဟာဘုန်းကြီးတို့ကြောင်းလည်းပဲတိတ်မတက်နိုင်ပါဘူးဘုန်းကြီးတို့ကြောင်းဆိုရင်ယင်ကဇာမူပဲရှိတာတောင်မှဆုံးခံထွက်ပြီးတော့ဖြည်ခဲ့ရပါတယ်အဲ့တော့မိမိတို့ကဒါမျိုးဆင်းရဲတွေမဖြစ်စေချင်လို့အာဂန္တုဆရာတော်ဒီစာပြေတန်ဃာတော်ရှင်မြတ်ဒီဒီလိုဒုက္ခတွေမရောက်ပါစေနဲ့လို့စီမံပေးတာအဲ့ဒါသူတော်ကောင်းတွေလှုပ်လေလှုပ်တာရှိတယ်ကာလဒါနာတွေကနံပါတ်၁ဒါနာလို့ဝမ်းမြောက်ဝမ်းသာဖြစ်စေခြင်းပါတယ်ဒါကြောင့်မဒီလူမျိုးကိုနာမည်ကြီးတဲ့နေရာမှာမလိုအပ်ဘဲနဲ့ပစ္စည်းတွေပုံဩပြီးနာမည်ရကျင်လို့လူတာတဲ့ဒါမျိုးလူတာဟာသူတော်ကောင်းတွေလှုပ်လေလှုပ်တာရှိတယ်လို့ဘုန်းကြီးသိစေခြင်းပါတယ်။နံပါတ်၂ကဘာလဲဆိုတော့ကမိကတာဒါနံဒေတိကမိကတာခီသွားနေသောတန်ဃာတော်ရှင်သူမြတ်ပေါ့ဟာဒါနံဒေတိစွန့်အားရှိသမျှပေးလူတယ်တဲ့။နံပါတ်၄ ူတော်ကောင်းတွေလှုပ်လေလှုပ်တာရှိတဲ့ကာလတဏ္ဍာခီးသွားနေတဲ့တန်ဃာတော်ရှင်မြတ်တွေခီးသွားနေတဲ့ပုဂ္ဂိုလ်တွေဒါမျိုးတွေကိုပေးလှူတယ်စောစောကဆိုရင်ဧည့်သည်တွေလည်းပဲပါတာပါပဲနောက်ပြီးတော့ခီးသွားနေတဲ့ပုဂ္ဂိုလ်ဆိုတာဘုန်းကြီးတို့ကြီးကြီးကျယ်လူမမဟုတ်ခီးသွားနေတဲ့အချိန်မှာကာဘုံမှာယထာဘုံမှာတွေ့တယ်ကိုပါလာတာလေးကတ်လိုက်တယ်နောက်ပြီးတော့ဆွန်ဆိုင်မှာပင့်ပြီးတော့ကတ်လိုက်တယ်ဒါတွေဟာကာလတဏ္ဍာတဲ့တကယ်လိုအပ်တဲ့အချိန်မှာလိုအပ်တာလေးလှူရတာတိမ့်ချီကုံတရားမလိုပါဘူးဒါလေးတွေကသူတော်ကောင်းတွေအင်မတန်မြတ်လို့တဲ့ဒါနပါတဲ့အဲ့တော့ခေါင်းကြီးတို့တခါတည်းရံမှာငွေကုံမှလာမဟုတ်ပါဘူးဒီကားစီးကြတယ်တိမ့်ပြီးတော့ highway ပြေးတဲ့ကားကြီးတွေပေါ်မှာယထာပေါ်မှာတော့သူ့ခုံနံပါတ်နဲ့သူ့နေရာနဲ့သူဆိုတော့အဆင်ပြေနေကြတယ်ခေါင်းကြီးတို့သတိုင်းမန္တလေးလောက်သွားနေတဲ့ကားတွေကြတော့ခုံနံပါတ်လည်းမရှိဘူးကြုံတယ်လို့စီးရတယ်တခါတည်းမှာခွန်ကြီးတို့တွေ့ရတယ်အင်မတန်မှအင်အားကောင်းမွန်တဲ့ကျမ်းမာရေးကောင်းမွန်တဲ့အမျိုးသားတွေခုံပေါ်မှာထိုင်နေကြတယ်ဘေးမှာတန်ဃာတော်ရှင်မြတ်တွေကမတက်ရက်လို့တခါတည်းကတက်ကြီးရွယ်ဦးတွေဖိုးကြီးဘွားကြီးတွေကမတက်ရက်လို့တခါတည်းကျတော့ကိုုံတယ်မျိုးသမီးတွေကလေးမိခင်တွေကမတက်ရက်လို့သူတို့ကမသိကြအောင်ဆောင်ပြီးတော့ဒီခုံတနေရာလေးကိုခဏလေးထယ်ပေးလိုက်တဲ့အတွက်ကို့မှာအင်အားလည်းတောင့်နေကျမ်းမာရေးလည်းပဲကောင်းနေဒီခုံတနေရာလေးလှူလိုက်ရင်ငွေလည်းပဲပုံမကုန်တို့တော့ဒါလေးကိုပဲမလူရက်မလူနိုင်တဲ့ပုံကိုယ်တွေအင်မတန်များပြားပါတယ်။ဒါဟာသူတော်ကောင်းတွေလှုပ်လေလှုပ်တာရှိတယ်။ကာလဒါနရဲ့သဘောကိုသဘောမပေါက်လို့ပါ။အဲ့တော့ဒါကြောင့်မို့ဒီကိုယ်ဖယ်ပေးလိုက်တဲ့အတွက်သူ့မှာဒုက္ခတွေသိပ်ကြီးနေတယ်။ကိုယ်မှာတော့ဒုက္ခသိပ်မရောက်ဘူးဆိုရင်ကိုယ်ဟာသူ့အတွက်ဒုက္ခလေးနည်းနည်းခံပြီးတော့ပေးလိုက်။ဘယ်လောက်စိတ်ချမ်းသာမလဲ။တကြည်ရွယ်ဦးလေးတန်ဃာတော်ရှင်မြတ်တွေဆိုရင်မတည့်ရက်စီရတာမတင့်တော်လို့ပေးလိုက်တယ်။နောက်ပြီးတော့ကလေးမိခင်လေးကိုယ်ဆောင်မျိုးသမီးတွေဒါမျိုးလေးတွေငဲ့ညာပေးလိုက်တယ်ဒါတွေဟာသူတော်ကောင်းလက္ခဏာတွေပါဒါကြောင့်မို့သူတော်ကောင်းတွေလှုပ်လေလှုပ်တာရှိတယ်ဒါနာထဲမှာဒါဒုတိယဒါနပါတဲ့သို့တော်ဘုန်းကြီးတို့မသိကြတော့တခါတည်းရံမှာဘုန်းကြီးတို့ဟိုတော့လိုင်းကားစီးတဲ့အခါမှာအမြင်မတော်တာလေးတွေတွေ့ရတယ်စိတ်မကောင်းမဲဖြစ်ရတယ်ဘာမှမတတ်နိုင်ပါဘူးဒါကြောင့်မို့ကြုံတဲ့အခါမှာဒီလိုပဲဟောပေးရတာပဲနောက်တတိယကာလဒါနပါလဲဆိုတော့ကိလနတဒါနံဒေတိကိလနတမကြမ်းမမာနေသောတန်ဃာတော်ရှင်မြတ်နဲ့တကောမကြမ်းမမာနေသောပုဂ္ဂိုလ်ဟာဒါနံဒေတိဆွမ်းအားရှိသမျှပေးလူတယ်တဲ့မကြမ်းမာနေတဲ့ပုဂ္ဂိုလ်သွားပြီးတော့အပိစကားပြောတယ်လိုအပ်တဲ့အကူအညီလေးတွေပေးတယ်တန်ဃာတော်ရှင်မြတ်တွေဆေးကုခြင်းမိမိတတ်နိုင်တဲ့မြတ်ဆေးဝါးလေးတွေစိုက်ထုတ်ပြီးတော့လှူဒန်းတယ်ဒါလည်းပဲထိန်းသိမ်းမိသားစုဘုန်းကြီးတို့အထူးပြောစရာမလိုပါဘူးလိုတာတဲ့တောင်ပို့နေပါသေးတယ်အဲ့တော့ဒီမြတ်စွာဘုရားဟောတာကိလနတဒါနံဒေတိကိလနတကိလနာပုဂ္ဂိုလ်မကျမ်းမာတဲ့တန်ဃာတော်ရှင်မြတ်စသည်ကိုလိုအပ်တဲ့ဟာလေးတွေကိုလှုပ်ပေးတယ်။သိပ်ပြီးတော့ကြီးကြီးကျယ်ကျယ်သိမ့်ချီမကုန်မီမဲ့ဒါသူတော်ကောင်းတွေမျက်နှိုးတဲ့သူတော်ကောင်းတွေလှုပ်လေလှုပ်တာရှိတယ်ကုသိုလ်ပါတဲ့။ဒါလေးတွေဟာသိအရေးကြီးတာပဲ။နောက်ပြီးတော့မိမိတို့အိမ်လေးမှာဆေးရုံမသွားနိုင်လို့ဆေးကမ်းမသွားနိုင်လို့ဒုက္ခရောက်နေတယ်။ဓာတ်စာလေးတွေတက်နိုင်နေမြကိုကဖြည့်ပေးတယ်။ဒါလေးတွေကဖဲ့ဖဲ့ထုတ်ပေးတယ်ကိုလည်းပဲကုန်သွားတာမသိတာပါဘူးဘုန်းကြီးတို့ဥပမာအပြင်လက်ရက်တွင်းလေးတွေနဲ့တူတာပေါ့ဘုန်းကြီးတို့ဒီရေရှားတဲ့ဒေသတွေမှာလက်ရက်တွင်းလေးတွေဆိုရေလေးဘလောက်ရှိလဲနည်းနည်းလေးရှိတာပဲဒါရင်မဲ့ခက်လိုက်ပြန်ပြေးတာပဲခက်လိုက်ပြန်ပြေးတာပဲဒီလိုနဲ့ကိလနာဖြစ်တဲ့တန်ဃာတော်ရှင်မြတ်တွေကိလနာဖြစ်တဲ့ပုဂ္ဂိုလ်တွေကိုတက်နိုင်နေမြတ်လူတဲ့အများများကြီးမကုန်သို့တော့ချက်ချင်းပြန်ပြေးသွားတာပဲလက်ရက်တွင်းနဲ့တူတဲ့ဒါနာမျိုးလေးတွေပါဘလောက်ပဲလူလူဒါမျိုးတွေကဂုံပကာသနလုပ်ပြီးလူဒန်းတာနဲ့စာလို့ရှိရင်ဒါမျိုးဟာဘုန်းကြီးတို့စီးပွားဥစ္စာမဆုတ်ယုတ်တဲ့ပြင်ပို့ပြီးတော့တိုးတက်နိုင်တယ်တဲ့ဒါတတိယမြောက်ဖြစ်တဲ့သူတော်ကောင်းတွေလှုပ်လေလှုပ်တာရှိတယ်ကာလဒါနာတစ်မျိုးပါပဲတဲ့နောက်လေးခုမြောက်ဒါနာကဘာလဲဆိုတော့ဒုဗေကေဒါနံဒေတိဒုဗေကေငမောကောင်းပါစာရှာရာခါ၌ဒါနံဒေတိစွမ်းအားရှိသမျှပေးလှူတယ်တဲ့စတုထာမြောက်ကတကယ်ကျမ်းမာပြီးကောင်းနေတယ်ခီးသွားနေတာလည်းမဟုတ်ဘူးသို့တော့တကယ်လိုအပ်နေတဲ့ချင်းရနေတဲ့ပုံကူလေးတွေကိုတက်နိုင်နေတာထောက်ပံ့လှူဒန်းပေးတယ်။ကြောင်းမနေနိုင်တဲ့ပုံကူလေးတွေကိုကိုကတစ်နှစ်တန်းနိုင်တစ်နှစ်ဝင်ပြီးတော့သူတန်းတက်လိုက်တယ်ဥပမာအပြင်၈တန်းအောင်ပြီး၉တန်းမတက်နိုင်၉တန်းအောင်ပြီး၁၀တန်းမတက်နိုင်။ကဲဒီတစ်နှစ်တော့ငါသူ့ကိုစူးစမ်းပြီးတော့ပညာရေးတစ်နှစ်ထောက်ပံ့လိုက်တယ်။ဒီပညာရေးတစ်နှစ်သင်လိုက်တဲ့အတွက်သူဟာစာရီသင်နေရတဲ့အခါမှာအိမ်တော်ရတကြခြင်းနဲ့စိတ်တွေကင်းပြီးတော့ပညာတက်ဖြစ်သွားတယ်။ပညာတက်ဖြစ်သွားရင်စဉ်စားဆင်ခြင်ဉာဏ်လေးတွေတိုးသွားမယ်။အဲ့တော့ငါဒီကုသိုလ်လေးယူလိုက်မယ်။နှစ်ဆင်မယူတော့မှတခါတည်းံတိတ်ဒုက္ခရောက်တဲ့ချိန်မှာဝင်ပြီးတော့လှုပ်လိုက်တဲ့ကုသိုလ်လေးတွေကဒါဒုဗိကေဒါနံဒေတိလို့ခေါ်ပါလေ။ဘုန်းကြီးတို့တောင်မြို့မှာကနောင်ဆရာတော်ဘုရားကြီးရဲ့ဒီကြောင်းတက္ကမကြီးဒေါ်တင်အောင်ကိုပြောခုတဲ့စကားလေးတခွန်ဘုန်းကြီးကြားလိုက်ရတယ်။ဘာလဲဆိုတော့ကို့မှာတဲ့အဝတ်စားလေးတွေပို့နေတယ်။ ပုံနေတဲ့ဝတ်စားလေးတွေကို့မှာကထူးခြားချက်မရှိဘူးဒါလေးတွေကိုလျှော်တယ်ဖွတ်တယ်နောက်ပြီးတော့မိကျွေတိုက်တယ်အိမ်မှာလာတဲ့ချင်းမောင်ရွယ်ရောင်းတဲ့ကလေးမလေးတွေလို့ပဇွန်ရွယ်ရောင်းတဲ့ကလေးမလေးတွေတို့တိတ်ဆင်းရကြတယ်သူတို့မှတနေ့လုံးမှတနေ့စားရတယ်အဲ့တော့သူတို့မှဝတ်စုံဝယ်ဖို့မလွယ်ဘူးကို့မှာကဒါတွေဟာအလှသဘောဖြစ်နေတာဝတ်ဆင်နေတာမရှိမဖြစ်ဝတ်ဆင်ရတဲ့အဝတ်ဟုတ်ဒါလေးတွေပုံနေတာကိုကို့အတွက်အလှအတွက်သူတို့ဘဝမှာအဆင်ပြေပါစေဆိုပြီးတော့လျှော်ဖို့မိကျွေတိုက်ကြကြနာနာလက်နှစ်ဖက်နဲ့ပေးလိုက်တယ်ဆိုရင်သူတို့ဘဝမှာတိတ်အဆင်ပြေသွားတာပဲအဲ့ဒါပါလဲဆိုတော့ဒုဗ္ဗေကေဒါနံဒေတိဒုဗ္ဗေကေရှာပါယာခာနိုင်ဒါနံဒေတိစွန့်အားရှိသမျှပေးလူတယ်တဲ့ဒါကစတုထာမြောက်သူတော်ကောင်းတွေလှုပ်လေလှုပ်ထားရှိတယ်ကာလဒါနပါတဲ့နောက်ပင်စမကုတုကပါလဲဆိုတော့ဇာနိဒါနိနဝတတနိနဝဖလာနိဒါနိပရမန်သီလဝန္တေသူပရိဋ္ဌာပေတိတဲ့နံပါတ်၅ကုတုကပါလဲဆိုတော့ကို့မှာတောင်သူလယ်သမားဖြစ်လို့ရှိရင်လည်းပဲပုံဥပေါ်ရာဖြစ်တဲ့ကောက်ပဲတိနန်းလေးတွေစပားလေးတွေဒါလေးတွေကိုပထမဆုံးပေါ်တဲ့အချိန်မှာသီလသမားကြီးပညာရှိတဲ့ပုဂ္ဂိုလ်တွေကိုတပြည်တည်းနိုင်တပြည်တည်းတည်းနိုင်တည်းတည်းလှူဒန်းလိုက်တယ်ဒါကာလဒါနသူတော်ကောင်းတွေလှုပ်လေလှူတာရှိတဲ့ကာလဒါန၅မျိုးတွေကပင်စမမြောက်ကုသိုလ်ပါတဲ့ဘာဖြစ်လို့လဲဆိုတော့ပုံဥပေါ်ပြားဆိုတာကုထုဇဉ်ဆိုတော့ငါ့ကိုဘဟုပြုထားတဲ့ပဝန်းကျင်မှာတတန်တရာလုံးကြီးပွားလာရတဲ့ပုဂ္ဂိုလ်တွေလေနေရကမှာငါဖြစ်ခြင်းနဲ့ငါတော်ခြင်းနဲ့ငါစိတ်ချမ်းသာခြင်းနဲ့ငါနဲ့ပတ်သက်တဲ့ပုဂ္ဂိုလ်တခါတည်းရန်ထည့်ွက်တဲ့ပုဂ္ဂိုလ်ကရှားပါပါလိမ့်ငါဒီလိုလှုပ်လိုက်တဲ့အတွက် तू စိတ်ဆင်းရဲသွားမလားဒီလိုထည့်ွက်မိပြီဆိုရင် तू တော့ကောင်းဖြစ်ဖို့ရအတွက်ဒါခြေတလန်းလှမ်းပြီးသားဖြစ်သွားပါတယ်အများစုကတော့ငါစိတ်ချမ်းသာဖို့ငါလှုပ်ချင်တာလှုပ်မယ်ဒါမျိုးပုဂ္ဂိုလ်တွေရှိတယ်ခုလည်းပဲဘုသူရှင်ဖြစ်နေတော့အသီးနှံလေးတွေပေါ်လာလို့ရှိရင်ဘာဖြစ်လဲအူကြကြငါဘာရောင်းပြီးတော့ငါဘလို့ဝဲလိုက်မယ်ငါအိမ်ကိုဘလို့ဖြစ်လိုက်မယ်ဒီလိုပုဂ္ဂိုလ်တွေကများပါလိမ့်မယ်အဲ့တော့မြတ်စွာဘုရားယာနိတာနိနဝတ္တာနိနဝဖလာနိဒါနိပရမသီလဝန္တေသူပရိဋ္ဌာပေတိတဲ့ဘာလဲဆိုတော့ကို့မှာပုံဥပ္ပိုလ်ရဖြစ်တဲ့တင်မောတိလေးတွေတရချံကတရတိလေးတွေဒါမျိုးပေါ့နော်နောက်ပြီးတော့ကုံရောင်းကုံဝယ်ရတယ်ဆိုရင်ပထမဆုံးဒီလာမှာဈေးစရောင်းတယ်ရလာတဲ့အမြက်ကလေးတော့ငါတလစာတော့တင်ထားအောင်မယ်ဒါမျိုးလေးတွေပေါ့နောက်ပြီးတော့လာကစားလုပ်တယ်ပထမဆုံးရတဲ့လာကလေးတွေကိုယ့်ရဲ့ဝင်ငွေတွေကပထမဆုံးရတာလေးတွေကိုသုံးချင်ပေမဲ့စိတ်ထဲမှာချိုးချံချုပ်တီးပြီးတော့လှူဒန်းလိုက်တယ်ဒါမျိုးလေးတွေပေါ့ဒါတွေကဘာလဲဆိုတော့အင်မတန်မှမုံမြတ်တဲ့ကာလဒါနပါတဲ့ကိုသုံးချင်ဆွဲချင်တဲ့ပထမဆုံးပုံဥပေါ်ပြဖြစ်တာလေးတွေကိုအောင့်အီးပြီးတော့သီလသမာဓိပညာရှိတဲ့တဏှာဖြင့်သာသနာတော်မှာလောကမှာအကျိုးရှိမဲ့နေရာလေးတွေကိုလှူဒန်းလိုက်တယ်အဲ့ဒါပင်စမမြောက်သူတော်ကောင်းတွေလှုပ်လေလှူတာရှိတဲ့ကာလဒါနပါတဲ့ဒါဘုန်းကြီးတို့အင်ဂုတ်တုမှာမြတ်စွာဘုရားဟောတဲ့ကာလဒါန၅မျိုးပါအဲ့တော့ဒီထဲမှာရာဇီကျွန်မျိုးသူမျိုးသားတွေလုံနေတာဆော့ဆော့ရလို့ခီးကြွနေတယ်။အာဂန္ဓုဆရာတော်တန်ဃာတော်ရှင်မြတ်တွေကိုလှူတယ်ဆိုတော့ဒါတွေကဘာလဲဆိုတော့ကာလဒါနသူတော်ကောင်းတွေလုံနေလို့တာရှိတယ်။ကာလဒါနပါပဲဆိုဒါလေးကိုဘုန်းကြီးသိစေခြင်းလို့ပါ။အဲ့တော့ဒီနေ့တော့ရှင်သာရိပုတ္တကိုတော်မြတ်ကြီးကအဲ့ဒီကုသိုလ်စုပေါင်းပြီးတော့ပြုကြတဲ့တရားပွဲမှာခုဘုန်းကြီးကကုသိုလ်လာပြုလို့တရားဟောတယ်လို့ပဲရှင်သာရိပုတ္တကိုတော်မြတ်ကြီးကလည်းပဲအဲ့ဒီခေတ်ကရာဇီကျွန်မျိုးသူမျိုးသားတွေကိုတရားတစ်ပုဒ်ဟောလိုက်ပါတယ်အနုမောဒနာတရားအဲ့ဒီအာဂန္တုဧည့်သည်တွေခီးသွာတန်ဃာတော်ရှင်မြတ်တွေကိုစုပေါင်းကပ်နေတဲ့တရားတော်မတွေကိုဘလို့ဟောလိုက်လဲဆိုတော့ကိုကြီးတာလူစီစိန်စုချွေမှုမဲ့တက်ပါသူတာလူစီချွေရန်ဝေးတနေချို့တဲ့ရှာကိုလည်းမလူသူမလူနှစ်စုမဲ့တက်ပါကိုလူသူခိုင်းစီစိန်လိုက်တိုင်ဝိုင်းချွေရန်ကာဆိုပြီးတော့ဒီတရားလေးဟောလိုက်တယ်အတိတ်တွေကဘာလဲဆိုတော့ဘုန်းကြီးတို့လောကမှာလူဦးရေတွေခုဆိုလို့ရှိရင်တန်ပေါင်း6000ကျော်လောက်ရှိတယ်လို့သိရတယ်။အဲ့တော့လူဦးရေတွေဘယ်လောက်ပဲများပြားနေနေတတ္တဝါတွေဘယ်လောက်ပဲများပြားနေနေတရိစ္ဆာန်တွေစတဲ့တတ္တဝါတွေဘာထည့်ရင်ဘယ်လောက်ပဲတက်ရှိတတ္တဝါတွေများပြားနေနေအုပ်စုဖွဲ့လိုက်ရင်ရှင်သာရိပုတ္တကိုယ်တော်မြတ်ကြီးက၄မျိုးလေးစားပဲရှိပါတယ်တဲ့။၄မျိုးလေးစားနံပါတ်1အုပ်စုကဘာလဲဆိုတော့စီပွားဥစ္စာတွေတော့တိတ်ချမ်းသာပါရဲ့စားတော့နေရေးကျန်းမာရေးလူလီတွေမရှိပြည့်စုံပါရဲ့တို့တော့အချမ်းရံမဲ့လိုက်တာတဲ့တာသမီတွေမရှိဘူးတူတွေတူမတွေမရှိဘူးအထီးကျန်ဆန်လိုက်တာသူနှမ်းမှာဘယ်သူမှမရှိဘူးတာသမီတွေရှိပေမဲ့ကိုနှမ်းမှာမကက်ကြဘူးအထီးကျန်ဘဝနဲ့နေရတယ်ဒါမျိုးကိုပြောတာပါတာသမီမရှိပေမဲ့တူတွေတူမတွေပဝန်းကျင်ရဲ့မေတ္တာကိုရနေတယ်ဆိုရင်ဒါအထီးကျန်ဆန်တယ်လို့ပြောလို့မရပါဘူးအဲ့တော့စီးပွားဥစ္စာတော့ချမ်းသာပါရဲ့တဲ့တချို့ပုဂ္ဂိုလ်တွေကတိတ်အထီးကျန်ဆန်ပြီးတော့နေရတယ်ဒီပုဂ္ဂိုလ်တွေဘာလုပ်ခဲ့လို့လဲဘာကံတွေပြုခဲ့လို့လဲဆိုရင်ကိုကြီးတာလူစည်းစိမ်စုတဲ့ ကိုကိုတိုင်းသာလှူပြီးတော့သူများကိုလှူဖို့ရင်မတိုက်တွန်းခဲ့တဲ့ပုံကိုယ်တွေတဲ့အဲ့ဒီပုံကိုယ်တွေကကိုကိုတိုင်းလှူခဲ့တဲ့အတွက်ပစ္စည်းတော်ချမ်းသာပါရဲ့သူများကိုကုသိုလ်ပြုလုပ်ဖို့အတွက်မတိုက်တွန်းခဲ့တဲ့အတွက်အချမ်းရင်တွေမဲ့ပြီးတော့မိကောင်ဆွေကောင်းပဝန်ကျင်ကောင်းတွေရှားပါတတ်ပါတယ်လို့ရှင်သာရိပုတ္တရာကနံပါတ်1အုပ်စုကိုဟောလိုက်ပါတယ်နောက်နံပါတ်2အုပ်စုကဘာလဲဆိုတော့သူသာလူစီချွေရန်ဝေးတဏီချို့တဲ့ရှာတဲ့အဲ့တော့တချို့အုပ်စုကြတော့အချံရံနေတော့ပေါ်ပါရဲ့အာသာသမီးတွေကလည်းပေါ်လိုက်တာမြည်တွေမြစ်တွေနဲ့ပဝန်ကျင်ကလည်းပဲလူချင်းလူခင်ပေါ်လိုက်တာသို့တော့စားစရာကတစ်နေ့လုံးမှတစ်နေ့စားရနေစရာကပါလေမိုးမလုံးလေးမလုံးကျဲမြင်လာမြင်ဝတ်စရာလည်းပဲတစုံစုပ်သွားလို့နောက်တစ်စုံအလင်းမမီခြင်းဘူးအဲ့တော့ဘာလဲဆိုတော့အချံရံနေသာသမီးတွေတော့ပေါ်ပါရဲ့တဲ့သို့တော့စီးပွားဥစ္စာကတိတ်ကြက်တဲလုံးပါတယ်ဆိုဒီပုံကိုယ်တွေကဘာလဲဆိုတော့သူများတိုက်တွန်းခဲ့တဲ့ပုံကိုယ်တွေတဲ့လူကိုတန်းဖို့တိုက်တွန်းခဲ့တဲ့ကိုယ်တိုင်မလူတဲ့ပုံကိုယ်တွေတဲ့တခါတည်းဘုန်းကြီးတောင်စဉ်းစားမိတယ်ကိုယ့်ကိုယ်ကိုမြန်ဒီထက်ပါသွားမလားလို့ဘုန်းကြီးဆိုတော့တရားဟောရတာပဲတရားဟောတော့သူများလူကိုတိုက်တွန်းရတယ်ဘာတွေလုပ်တင်လဲကိုယ့်ကိုယ်တိုင်မလုပ်ဘူးဆိုရင်ဒါမျိုးတော့ဖြစ်တယ်အထီးကျန်အချံရံပြိတ္တတွေတော့ပေါ်ပါရဲ့တဲ့သူများတိုက်တွန်းခဲ့တဲ့ပုံကိုယ်တွေကဘာဖြစ်လဲစီပွားဥစ္စာဘုန်းကံကြတိတ်နေလုံးပါတယ်တဲ့ဒါလေးတွေကဒုတိယအုပ်စုပါတဲ့တော်ရှင်သာရိပုတ္တရာတတိယဥစုကိုဘယ်လိုဟောလဲဆိုတော့ကိုလည်းမလူသူမလူနှစ်စုမဲ့တတ်ပါတဲ့ဘုန်းကြီးတို့ခီးသွားတဲ့အခါကြည်ကြည်ပေါ့အထူးသဖြင့်အိန္ဒိယသွားရင်ပိုတွေ့မယ်ဘီဟာပြည်နယ်မှာတိတ်ဆင်းရဲတာဘာဖြစ်လို့လဲလမ်းပေါ်မှာအိတ်နေကြတယ်တကူတော်တကားရတွေ့တဲ့နေရာအိတ်တွေ့တဲ့နေရာစားကိုစုပ်ပတ်ဆက်နေနောက်ပြီးတော့အပူလိုင်းတွေအရေးလိုင်းတွေကြာရင်တုံယုံသေးပုံရတာပဲဘုန်းကြီးတို့မြန်မာပြည်ရှိတော့ရှိတယ်အိန္ဒိယလောက်တော့မများအဲ့တော့ဒီလိုပုံကိုယ်တွေကြတော့စီးပွားဥစ္စာလည်းပဲဘာမှမရှိပဝန်းကျင်ချမ်းရံကျင်နာယူရမဲ့လူကလည်းဘယ်သူမှမရှိဒီလိုပုံကိုယ်တွေကဘာဖြစ်ခဲ့တာလဲကိုယ်တိုင်လည်းပဲမလှူတန်းခဲ့ဘူးတဲ့သူများကိုလည်းပဲလှူဖို့မတိုက်တွန်းခဲ့တဲ့ပုံကိုယ်တွေပါတဲ့ဒါကတတိယဥစုစတုတ္ထဥစုကဘာလဲဆိုတော့ကိုလူသူခိုင်းစီစိန်လိုင်းတိုင်ဝိုင်းချွေရန်ကာတဲ့စတုတ္ထဥစုကြတော့ကိုယ်တိုင်လည်းပဲလှူတယ်သူများကိုလည်းပဲလှူဖို့တိုက်တွန်းတယ်ဒီလိုပုဂ္ဂိုလ်တွေကြတော့စီးပွားဥစ္စာလည်းချမ်းသာအချမ်းရံလည်းပဲပြည့်စုံတာပဲတဲ့အချမ်းရံပြိတ္တတွေကများယုံနေမကောက်သူတို့ရဲ့မေတ္တာကိုပါစုပြုံးပြီးတော့ရကြတယ်ပစ္စည်းကလည်းပဲပေါ်လိုက်တာဒီပစ္စည်းမကုန်သေးဘူးဟိုပစ္စည်းကရောက်လာတယ်အချမ်းရံပြိတ္တတွေကလည်းပဲမေတ္တာတရားရှိကြတယ်ကြောက်လို့လာပြီးတော့စိတ်ကတ္တမဟုတ်မေတ္တာတရားရှိလုံးလို့ကိုစိတ်ကတ္တတယ်ဒီပုဂ္ဂိုလ်ဟာပစ္စည်းဥစ္စာဘုံကံလည်းကြီးမားတယ်တန်ဃာတော်ရှင်မြတ်ဖြစ်လို့ရှင်အချမ်းရံပြိတ္တတွေကလည်းပဲတကယ်မေတ္တာတရားစစ်မှန်တဲ့အချမ်းရံပြိတ္တတွေရှိနေဒီပုဂ္ဂိုလ်ကရှေ့တုန်းကကိုယ်တိုင်လည်းပဲလှူခဲ့လို့သူများကိုလည်းပဲခိုင်းခဲ့လို့တိုက်တွန်းခဲ့လို့ဆိုပြီးတော့ရှင်သာရိပုတ္တရာကဒီလိုအုပ်စု၄စုခွဲပြီးတော့တရားဟောလိုက်တယ်။တရားဟောလိုက်တော့အဲ့ဒီထဲမှာတရားနာတဲ့ပြိဋ္ဌာန်ထဲမှာတခါတရောတိတ်ပြီးတော့ဉာဏ်ပညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကအော်တရားတော်တွေကအင်မတန်အံ့ဩစရာကောင်းတာပဲ။ဘယ်သူမှပြုတ်မီးမီးဘူးကိုလောက်တာကိုဖြစ်တာပဲ။အဲ့တော့ငါဟာဒီအကျိုးနှစ်ပါးလုံးနဲ့ပြည့်စုံတဲ့ကုသိုလ်ကောင်းမှုကံကိုတော့ငါလုံးမပဲဆိုပြီးရှင်သာရိပုတ္တရာကိုမနက်ဖြန်အတွက်ဆုံးကပ်ပင့်တယ်။ပင့်တော့ရှင်သာရိပုတ္တရာတို့မြတ်ကဘလောက်တန်ခါပင့်နေတာလဲဆိုတော့အရှင်ဖျားတို့ကဘလောက်ရှိပါသလဲ1000ရှိတယ်။အဲ့တော့1000လုံးကြွပါဗျာဆိုပြီးမနက်ဖြန်အတွက်ပင့်တာ။ပင့်တာပင့်တာသူ့မှာဘာမှမပြည့်စုံသေးဘူး။အဲ့တော့သူကဘာလုပ်တယ်ဆိုတော့ရာဇယုံမျိုးနဲ့လှည့်ပြီးတော့အမိတို့မောင်းလို့မနက်ဖြန်ငါဟာတန်ခါတော့1000ကိုဆုံးကပ်ပင့်ထားတယ်။အဲ့တော့တင်တို့စွန်အားရှိတဲ့ညလှူဒန်းကြပါတင်တို့10ပါးတက်နိုင်ရင်10ပါးစာ20တက်နိုင်ရင်20လှူဒန်းပေးကြပါဒါမျိုးလိုက်ပြီးတော့တိုက်တွန်းတယ်တိုက်တွန်းတော့တချို့ကလည်းပဲ10ပါးတချို့ကလည်းပဲပါ20ဖျားမှုရှိတဲ့တန်းရှင်သာရိပုတ္တရာရှင်မောဂလန်မှုရှိတဲ့တန်ဃာတော်ရှင်မြတ်တွေဒီလိုလှူဒန်းကြမှာဆိုတော့အလုံးခွဲယူလိုက်တော့တန်ဃာတွေပြည့်သွားတယ်အဲ့တော့တဏျာမှာဆန်းတို့စီတို့ထောဘက်စီဦးပြားကြီးတို့ဒါတွေတဏျာမှာစုပဲဆိုပြီးစုရဲ့ဖြစ်နေနေရာတတ်မှတ်ပေးလိုက်တယ်အဲ့ဒီနေရာမှာစူပေါင်းပြီးချက်ပြုတ်လူတန်းကြမယ်ပေါ့ဒီနေရာမှာဘုန်းကြီးတို့တတိထားတဲ့နာကဗာလဲဆိုတော့ဒီမေကွန်လေးတစ်ခုဘုန်းကြီးကိုမေးဘူးတယ်ပေါ့ဓကမတယောက်ကဒါလေးကိုလည်းပဲအခွင့်တင်လို့ဘုန်းကြီးကိုတော့ကလည်းပဲဒီတိုင်းပြောခဲ့ဘူးလေဒီနေ့လည်းပဲထပ်ပြောမယ်နိဗ္ဗာန်စောနဲ့အလှပွဲစားဒါလေးကိုတန်တရားဖြစ်နေတတ်တယ်အဲ့တော့နိဗ္ဗာန်စောနဲ့အလှပွဲစားဘလို့ကွဲပြားတယ်လဲဆိုတော့လုပ်ငန်းကတော့အတူတူပဲနိဗ္ဗာန်စောလုပ်တဲ့ပုဂ္ဂိုလ်ကလည်းပဲလူပါတန်းမှာလူမတန်းမှာတန်တရာမှာကိုယ့်အတွက်နိဗ္ဗာန်မရသေးရင်အင်မတန်မှချမ်းသာမှာနောက်ပြီးတော့မေတ္တာစေတနာနဲ့လူရင်းနိဗ္ဗာန်ကြီးရောက်စေနိုင်တဲ့ဇာမျိုးတိုက်တွန်းတာပဲနောက်ပြီးတော့နိဗ္ဗာန်ဆိုတာတိုက်တွန်းတယ်လို့အလှပွဲစားကလည်းပဲဟာဘယ်ကြောင့်လာခဲ့ပါဘလို့လှူလိုက်ပါဒီလိုပဲတိုက်တွန်းတာပဲသို့တော့လုပ်ငန်းကြည့်ရင်တော့ဒီပုဂ္ဂိုလ်ကလှပွဲစားလား ဒီပုဂ္ဂိုလ်ကနိဗ္ဗာန်စွာလာမသိနိုင်ပါဘူးအဲ့တော့နိဗ္ဗာန်စွာဆိုတာကိုကိုတိုင်းကုသိုလ်ရတယ်လို့အခြားသောပုဂ္ဂိုလ်တွေကိုလည်းပဲနိဗ္ဗာန်ကိုတွန်းပို့တဲ့ပုဂ္ဂိုလ်လို့ခေါ်ရပါတယ်။အလူပွဲစားဆိုတာကတော့လောဘကြီးပြီးအကုသိုလ်များတဲ့ပုဂ္ဂိုလ်ကိုခေါ်ရပါတယ်။အဲ့တော့ဘာပွားတယ်လဲဆိုတော့ဘုန်းကြီးတို့စိတ်သက်ပွားတယ်တဲ့။ဘုန်းကြီးတို့စိတ်သက်ကြောင့်အလူပွဲစားစိတ်သက်ကြောင့်နိဗ္ဗာန်စွာဆိုတာကွဲပြားသွားပါတယ်။လုပ်ငန်းကြည့်ရင်တော့အတူတူဒီလုပ်ငန်းလုပ်ကြတာပဲခွဲခြားလို့မရပါဘူး။အဲ့တော့လူပွဲစားဘလို့စိတ်သက်နဲ့လုပ်တယ်လေ။ကိုဘုန်းကြီးများများဘုန်းကြီးအောင်ကိုဖုန်ကြီးစီတခါတော့မှဒီများများလာအောင်ကိုကြောင်တိုက်ကိုလူတွေလာအောင်ဆွဲတရားဟောတဲ့ပုဂ္ဂိုလ်ရလူချင်းစိတ်ကိုဥတီပြီးတော့ပြောတဲ့ပုဂ္ဂိုလ်ဒါသည်အလူပွဲစားလို့ခေါ်ရပါတယ်ကုသိုလ်မရပါဘူးအကုသိုလ်ဖြစ်ပါတယ်အနိဗ္ဗာန်ဆိုကြဘယ်လိုလဲဆိုတော့ကိုကြီးညိုတယ်လို့သူတို့ကြီးညိုတတ်အောင်ကိုလမ်းမှန်ပေါ်ရောက်တယ်လို့သူတို့လမ်းမှန်ပေါ်ရောက်အောင်ဆိုပြီးတော့စိတ်စေနာတန်တန်နဲ့သူတို့ကိုကုသိုလ်ရစေခြင်းလို့တကယ်ကိုပါရမီကုသိုလ်တွေနဲ့ဖြစ်ပြီးတော့စိတ်ထားတွေစင်ကြယ်စေခြင်းလို့တိုက်တွန်းတယ်ဆိုရင်ဒီပုဂ္ဂိုလ်ဟာနိဗ္ဗာန်စောလို့ခေါ်ရပါတယ်ကိုကိုတိုင်းလည်းပဲကုသိုလ်ရတယ်လို့သူများကလည်းပဲနိဗ္ဗာန်ရောက်ကြောင်းလမ်းကောင်းကိုတင်ပေးတဲ့ပုဂ္ဂိုလ်လို့ဒီလိုခေါ်ရပါတယ်ဒါကြောင့်ခွန်ကြီးတို့လုပ်ငန်းကြည့်ပြီးတော့ငါဟာလှူပွဲစားလားငါဟာနိဗ္ဗာန်စောလားဆုံးဖြတ်လို့မရပါဘူးငါတိပဲစိတ်စေတနာနဲ့လုပ်နေတာလေကိုကိုကိုအတိဆုံးပါဒါကြောင့်ဒီမျိုးကောင်ကခွန်ကြီးတို့ဖြေတာလေကိုကိုကိုဖြေတာအကောင်းဆုံးဖြစ်ပါတယ်အဲ့ဒီလိုပဲခွန်ကြီးအဲ့တုန်းကဖြေလိုက်တယ်ပေါ့ခုလည်းပဲဒီတကားဘုန်းကြီးတို့နိဗ္ဗာန်စောတကားအားလုံးလိုက်ပြီးတော့တိုက်တွန်းလိုက်တယ်။အဲ့ဒီအချိန်မှာဘာဖြစ်တယ်လဲဆိုတော့ရာဇဂျိုကတထေးတယောက်ကသူ့စီလာပြီးတော့တန်ဖိုးတသိန်းထိုက်တယ်နဲ့ဝတ်စုံတစ်စုံလာလှူတယ်။သင်္ကန်းတော့မချုပ်ရသေးဘူး။သင်္ကန်းချုပ်ဖို့ဝတ်စုံသင်္ကန်းလျာဝတ်ပေါ့။ကထိန်ခင်းမဲ့သင်္ကန်းကိုကထိန်လျာသင်္ကန်းလို့ခေါ်တယ်လို့ပဲ။ဒါဟာသင်္ကန်းချုပ်မဲ့သင်္ကန်းပြုလုပ်ရမဲ့ဝတ်စုံတန်ဖိုးအပြင်တသိန်းတန်တယ်ဆိုတော့စဉ်းစားကြည့်ပေါ့။ရခုကဲမှာငွေတွေဖောင်းပွားတာတောင်မှ2000တန်လောက်ဆိုရင်တင်ငန်းအသိကောင်းနေပြီအဲ့ဒီခေတ်ကငွေကြေးတန်ဖိုးရှိတဲ့ချိန်မှာတသိန်းတန်နဲ့တင်ငန်းဆိုတော့နတ်သားကြီးတွေနဲ့ထုံထားတယ်လို့ပြောတာပဲအင်မတန်မွှေးပြီးတော့ကောင်းစားဖို့အဲ့တော့သူကဘယ်လိုပြောပြီးတော့လှူတယ်လဲဆိုတော့နိဗ္ဗာန်ဆိုတဲ့ကလက်ထဲကိုထည့်တယ်တင်တို့ရဲ့ဆွမ်းတင်မှာတဲ့တကယ်လို့များလိုအပ်ခဲ့လို့ရှိဒီတင်ငန်းဝတ်စုံကိုရောင်းပြီးတော့ဆွမ်းလို့ရင်ဆွမ်းဟင်းလို့ရင်ဟင်းစီမံပါတဲ့တကယ်လို့တင်တို့ရဲ့ဒါနဝတ်မှာမလိုအပ်ပါဘူးဆိုလို့ရှိရင်တော့ဒီတင်ငန်းပို့နေလို့ရှိရင်တင်တို့ကြည်ညိုတဲ့တန်ဃာတော်ရှင်မြတ်ကိုပင့်ပြီးတော့လှူဒန်းလိုက်ပါလို့ဒီလိုပဲပြောပြီးတော့လှူသွားတယ်။သူကတော့အာလျာပြက်ကိုလှူသွားတာ။ဘယ်ဆရာတော်ကိုလှူပါသူညွန်ကြမှာပေါ့။အာလျာပြက်စေနာသုံးတန်ပြက်သားပြီးတော့လှူဒန်းသွားတယ်ပေါ့။လှူဒန်းသွားတော့ကျောင်းသားလျော်ဆိုတော့ဒီဒဏဝတ်မှာအာလုံးပြည့်စုံသွားတယ်။ဘာမှလိုတာမရှိဘူး။မရှိတော့နိဗ္ဗာန်ဆိုတဲ့ကကအာလုံးအလူရှင်တွေကိုစီဝေးပြီးတော့ပြောတယ်။ဒီလိုပဲ။ဒီလိုပြောပြီးတော့ဒီဝတ်စုံကိုလှူသွားတယ်ခုတင်ငန်းကပို့နေပြီအဲ့တော့တင်တို့ဘသူကိုလှူခြင်းပါတယ်တင်တို့လှူခြင်းတဲ့တန်ဃာတော်ရှင်မြတ်ကိုပြောကြပါဆိုတော့ဘုရားတို့ဒီမိုကရေစီသဘောအရလွတ်လပ်ခွင့်အများဆန္ဒအရပေးလူမယ်ဆိုတဲ့စိတ်ထဲနဲ့ပြောလိုက်တော့တချို့ကရှင်သာရိပုတ္တရာကိုလှူသင့်ပါတယ်လို့အဆိုတင်သွင်းကြတယ်ရှင်သာရိပုတ္တရာကိုလှူခြင်းတဲ့ပုဂ္ဂိုလ်တွေကတော့သီလသမာဓိပညာပရိယပฏิပတ်တကယ်သာသနာ့လုပ်ကိုလုပ်ပြီးတော့သာသနာအတွက်အင်မတန်မှအကျိုးများလို့ကိုယ့်အတွက်အကျိုးများလို့တဲ့တန်ဃာတော်သာသနာတော်ကြီးအကျိုးများကိုရှင်သာရိပုတ္တရာသာသနာကြီးပွားဖို့မြတ်စွာဘုရားပြီးလို့ရှင်ရှင်သာရိပုတ္တရာရှေ့ရနေမာမမမယက်တီပြီးတော့ဆောင်ရွက်ခဲ့ပါတယ်အဲ့တော့သာသနာတော်ကြီးကြီးပွားဖို့တက္ကရာကမတွေလမ်းမှရောက်ဖို့ရှင်သာရိပုတ္တရာသာသနာအလုံးစုံစစ်စစ်တွေလုပ်နေတဲ့အတွက်သီလသမာဓိပညာကြီးညိုတဲ့ပုဂ္ဂိုလ်ကရှင်သာရိပုတ္တရာကိုလှူသင့်ပါတယ်လို့အဆိုတင်သွင်းကြတယ်အဲ့တော့နောက်တစ်ခွက်ကထပြီးတော့အစို့တင်သွင်းတယ်ရှင်သာရိပုတ္တရာဆိုကိုပယ်ချတယ်ရှင်သာရိပုတ္တရာကိုမလူသိမ့်ပါဘူးတဲ့သူတို့ကဘယ်လိုအကြောင်းပြလဲဆိုတော့ရှင်သာရိပုတ္တရာတဲ့ကောက်စပားပေါ်တဲ့အခါမှာလာပြီးတော့ပြန်သွားလို့ရှိပါတယ်လို့ဒါမျိုးအကြောင်းပြလိုက်တယ်ဆိုလိုတာကဘာလဲဆိုတော့ခွန်ကြီးတို့အလူတန်လေးရှိရင်ကြွာလာတယ်လူခံပြီးပြန်သွားတယ်နောက်ဟိုမျိုးကပင်တယ်ဟိုမျိုးကြွာတယ်လူခံပြီးတရားဟောပြီးပြန်သွားတယ်ကြောင်းမှာစာချနေတယ်ဒါမျိုးပေါ့နော်သူတို့ဘုံမှာတိတ်ပြီးတော့ဂယုမဆိုင်ဘူးလို့ဒီလိုပြောကျင်တဲ့သဘောအဲ့တော့ရှင်သာရိပုတ္တရာကောက်စပားပေါ်တဲ့ကလာပြီးတော့ပြန်လေးရှိပါတယ်ဒါကြောင့်မလူသိမ့်ပါဘူးတဲ့ဘယ်သူကိုလူသိမ့်တယ်လဲဆိုရင်အရှင်ဒေဝရက်ကိုလူသိမ့်ပါတယ်အရှင်ဒေဝရက်ဟာဘာနဲ့တူတယ်လဲဆိုတော့ကျွန်ုပ်တို့အတွက်ရေတေအိုးကြီးရေအိုးစရီနဲ့တူပါတယ်တဲ့အဲ့တော့ရေတေအိုးရေအိုးစရီဆိုတာကျွန်ုပ်တို့နန်းမှာအမြဲတည်ရှိနေတယ်လို့ဘယ်မှမရွှေ့တယ်လို့ပဲအရှင်ဒေဝရက်ဟာကျွန်ုပ်တို့အတွက်မင်္ဂလာအခါတွေမှာလည်းပဲတကယ်ကိုမိတ်ကောင်းဆွေကောင်းဖြစ်နေကျွန်ုပ်တို့ပဲယက်တည်ပေးပါတယ်အမင်္ဂလာကာမှာလည်းပဲကျွန်ုပ်တို့ပဲယက်တည်ပေးပါတယ်။တရားသဘောတွေမကဘူး။သူကလာပြီးတော့တခုခုဖြစ်တယ်ဆိုရင်တကယ်မိသားစုရင်ချလို့ပြောဟောပြီးတော့အိမ်သူအိမ်သားတွေဝမ်းနေရင်သူကလည်းပဲဝမ်းနေပက်လက်ဖြစ်အိမ်သူအိမ်သားတွေပြောရှင်ရင်သူကလည်းပဲတကယ်ကိုပြောရှင်တဲ့ပုံစံနဲ့ ဒါမျိုးသူဆိုလို့တာပါအဲ့တော့ကောင်းတဲ့တဲ့ရင်ဆီလို့ရှင်လည်းပဲဝန်သားတယ်မင်္ဂလာဆောင်လို့ရှင်လည်းပဲဘာကူညီလို့လဲဒါမျိုးပေါ့နော်ရှင်ဟန်နေနဲ့မဆိုင်တော့တူဟာတဲ့ကျွန်တော်တို့အတွက်ရှင်တိဝရဟာတကယ်ရေအိုးစရိရေတေအိုးကြီးနဲ့တူပြီးတော့ကျွန်တော်တို့ဘက်ကမင်္ဂလာအမင်္ဂလာတွေမှာအများနဲ့ရက်တည်တဲ့မိကောင်းဆွေကောင်းဖြစ်ပါတယ်ဇာတိကြောင့်မြို့မှာတရင်တုံးပြီးတော့ကျွန်တော တင်သွင်းတော့နောက်ဘုန်းကြီးတို့လူဆိုတာကဘာသာရေးတိညာနဲ့ဆက်လို့ရှိရင်ဘုန်းကြီးတို့စဉ်းစားကြည့်နော်အတိညာရှိတဲ့ပုဂ္ဂိုလ်ကများသလားအတိညာနည်းတဲ့ပုဂ္ဂိုလ်ကများသလားဆိုတော့ကိုယ့်အကူဘုန်းကြီးတို့အကဲဖြတ်ကြည့်လိုက်ဘုန်းကြီးဖြေစရာမလိုပါဘူးတက္ကတရံမှာလောကီပညာမှာပါမောက္ခကြီးတွေဖြစ်ပေမဲ့ဘာသာရေးနဲ့ဆက်လိုက်အင်မတန်မှအတိညာအားနည်းတာကြီးဘုန်းကြီးတို့တွေ့ရပါတယ်ခုလည်းပဲဒီတိုင်းနဲ့လူတွေကအတိညာနည်းတဲ့ပုဂ္ဂိုလ်ကများတော့ရှင်ဒီဝရအဆိုပြုတဲ့ဘက်ကများတော့ရှင်ဒီဝရကြီးညိုတဲ့အုပ်စုကသိပ်များသွားတယ်အားကောင်းသွားတယ်အဲ့တော့နိဗ္ဗာန်စောတကလည်းပဲသူကဘာမှမတတ်နိုင်တော့ဘူးများရပဲလိုက်မယ်ဆိုပြီးရှင်ဒီဝရကိုအဲ့ဒီသင်္ကန်းသွားပြီးတော့ပင့်ပြီးတော့လှူလိုက်ပါတယ်အဲ့တော့ရှင်ဒီဝရကသင်္ကန်းရသွားတယ်ရသွားတော့ဖြတ်တယ်တောက်တယ်နောက်ပြီးတော့ချုပ်တယ်ဆေးဆိုးတယ်ဆေးဆိုးပြီးတော့ဒီအုပ်ကလေးဝို့ပြီးတော့သင်္ကန်းလေးကသိပ်နှူးညံ့ပြီးတော့မှုေးနေတာဆိုတော့ကိုနေရာသွားလိုက်ဒီနေရာသွားလိုက်ကိုမင်္ဂလာဆောင်သွားလိုက်ဒီအလူသွားလိုက်ဒီမှာလာပြီးတော့အားပေးလိုက်နဲ့သူ့မှာမျိုးတဲ့ရွာတဲ့ကိုပြာရခတ်နေဟိုသွားလိုက်ဒီသွားလိုက်ကြောင်းကိုမနေရအောင်အဲ့တော့သူတော်ကောင်းစိတ်ရှိတဲ့ပုဂ္ဂိုလ်တွေကဘာဖြစ်လဲသိပြီးတော့အမြင်မကြည့်ရဟောဒီသင်္ကန်းဟာတကယ်တော့ရှင်သာရိပုတ္တရာနဲ့တာထိုက်တန်နေရှင်ဒီဝရနဲ့လုံးဝမထိုက်တန်ဘူးခုတော့ရှင်ဒီဝရကဒါလေးဝတ်ပြီးတော့သွားလာလှဲ့လေနေတယ်လို့သူတော်ကောင်းဖြစ်တဲ့ပုဂ္ဂိုလ်တွေကစိတ်မကောင်းဖြစ်ပြီးပြောကြတယ်ပြောတော့အဲ့ဒီမျိုးမှာယဟန်တပါးလည်းပဲရောက်ခိုက်ဒီသတင်းတွေအကုန်သိပြီးတော့မြတ်စွာဘုရားတရင်သုံးနေတာဝတိပြည်စေတဝန်เจ้าကိုကြွားတယ်။တွားပြီးတော့မြတ်စွာဘုရားဖူးတယ်ပြောကြပါစို့။မြတ်စွာဘုရားဖူးတော့မြတ်စွာဘုရားကကျမ်းမာရလားအာလုံဆင်ပြေလားစသည်ဖြင့်ပဋိသင်္ဓါရစကားလေးတွေမိန်ကြားတော်မူတယ်။မိန်ကြားပြီးတဲ့အခါမှာဗာလဲဆိုတော့သူ့ရဲ့အခတာဝကကြီးနှစ်ပါးတာရိပုတ္တရနဲ့မောကလန်ရောချမ်းချမ်းသာသာတရင်သုံးကြရဲ့လားဘလို့ချင်းနေရှိပါလလဲလို့မြတ်စွာဘုရားကမေးတော်မူလိုက်တယ်။မေတော်မူတော့ရှင်ဟန်းလေးရဲ့သူကြားတဲ့ကြောင်ရှောက်တော်တာပေါ့ဒီလိုပါပဲဗျာရာဇဂျိုမြို့မှာဒီလိုဆုံးကပ်ပွဲရှိတဲ့သင်္ကန်းတစ်စုံပိုးတယ်ဒါဝင်နောက်ဆုံးပိုးတဲ့အတွက်ရှင်သာရိပုတ္တရနဲ့ရှင်ဒီဝဒတ်ဘု து လူမလဲလို့စသည်ဖြင့်ဒါမျိုးတွေဖြစ်တဲ့အခါမှာရှင်ဒီဝဒတ်ကိုလူတယ်အဲ့တော့သူတော်ကောင်းစိတ်တဲ့ရှိတဲ့ဓက်ခံရှိတဲ့ပုဂ္ဂိုလ်တွေကဒီလိုပြောကြပါတယ်လို့အကျိုးကြောင့်မြတ်စွာဘုရားကိုရှောက်တော်မြတ်စွာဘုရားကဘာမိတ်မလဲဆိုတော့ရဟန်းနဲ့ဒီဝဒတ်ဟာခုမှသာကိုနဲ့မတန်တဲ့သင်္ကန်းကိုဝတ်တာမဟုတ်ပါဘူးတဲ့စေတုံးကလည်းပဲကိုနဲ့မတန်တဲ့သင်္ကန်းကိုဝုတ်ခဲ့ဘူးတာပဲလို့မိန်ကြားတော်မူပြီးတော့အတိတ်ကြောင်းကိုဆောင်းပြီးတရားဟောခဲ့ပါတယ်အကျဉ်းချုပ်ကဘာလဲဆိုတော့ရှင်ဒီဝဒတ်အဘုန်းကြီးတို့ဟိုးစေတုံးကဗာရာဏသီမြို့မှာဆင်သက်သမားဖြစ်ခဲ့တယ်ဆင်သက်သမားဖြစ်တော့တော်ထဲမှာလည်းပဲဆင်းပေါင်းညောင်များစွာထောင်ပေါင်းများစွာနေကြတယ်အဲ့ဒီတော်ထဲမှာလည်းပဲပိစိကဗုဒ္ဓရဟန္တာရှင်မြတ်တွေနေတော့ဆင်သက်သမားကဘာသွားတွေ့ရလဲဆိုတော့ဆင်းနေရတော်ထဲမှာဝင်နေထွက်တဲ့အခါမှာတွားလာတဲ့အခါမှာရဟန္တာပိစိကဗုဒ္ဓရှင်မြတ်တွေကိုမြင်သိယူသေးတော့ဒူးထောင်ပြီးတော့ယူသေးပေးပြီးမှဆင်းနေရသူတို့အစာချထွက်ကြတယ်ဒါကိုဆင်းသက်သမားမြင်တော့အင်းငါနီးလန်းတော့ရပြီငါမှတော့ပင်ပင်မမဆင်းနေတက်ပြီးတက်မွေးရတယ်အဲ့တော့ငါတခုခုလုံးမှာပဲဆိုပြီးတော့ပိစိကဗုဒ္ဓတပါးရေချိုးနေတဲ့အချိန်မှာသင်္ကန်းတည်းတူကခိုးယူလိုက်တယ်ခိုးယူပြီးတော့ဆင်းနေသွားရတဲ့မှာ तू ကဒီသင်္ကန်းကြီးချုံပြီးတော့အတွင်းထဲကလှန်တစ်ခုထည့်ပြီးတော့ထိုင်နေတယ်အဲ့တော့ရှင်နေရလည်းပဲရှင်ဒီဝဒတ်နံဖြတ်သွားတဲ့ကရဟန္တာရှင်မြတ်ကြီးပဲလို့ထင်ပြီးတော့ဒူးထောက်ပြီးယူသေးပေးရတယ်အဲ့တော့ရှင်နေသွားလို့ကုန်ပြီနောက်ဆုံးဆင်ရောက်ပြီဆိုရင်ရှင်ဒီဝဒတ်ကသင်္ကန်းလေးသာယုတ်တဲ့ပြီးတော့လှန်နဲ့ပြစ်ပြီးတော့ဆင်ကိုတတ်ပလိုက်တယ်တတ်ပြီးတော့အစွဲတွေယူတယ်ရောင်းတယ်အသားတွေရောင်းတယ်ကျန်တဲ့အယိုးတွေပါတွေမြုပ်ပြီးတော့ထားခဲ့တယ်နောက်တစ်ခါရိတ်ခါပြက်ပြီးဆိုရင်ဒီတိုင်းလို့တော့နှစ်ပေါင်းများစွာကြာလာတာပေါ့ကြာလာတဲ့အခါမှာဖျားလောင်းကလည်းပဲအဲ့ဒီဆင်မျိုးမှာဖြစ်ပြီးတော့ဆင်ကောင်းဆောင်ဖြစ်တော့တနေ့တခြားသူ့ရဲ့ဆွေမျိုးတွေနော်တဖြည်းဖြည်းနေပါနေပါသွားတာကိုတတိထားပြီးတော့စုံစမ်းကြည့်တဲ့အခါမှာအဲ့ဒီဆင်သက်သမားရှင်တွေဝတ်လောင်းကိုတန်တရားဖြစ်လာတယ်ဖြစ်လာတော့ငါစုံစမ်းမှတင့်တယ်ဆိုပြီးတော့တနေ့တော့နောက်ဆုံးကနေပြီးတော့လိုက်လာတယ်လိုက်လာတော့အဲ့ဒီရှင်တွေဝတ်လောင်းဖြစ်တဲ့ဆင်သက်သမားတင်ငန်းကြီးချုပ်ပြီးတော့ထိုင်နေတယ်ရှင်တွေကလည်းပဲအယုသေးပေးပြီးတော့စာချထွက်ကြတယ်ဖျားလောင်းကနောက်ဆုံးကနေလိုက်လာတော့အဲ့ဒီရှင်တွေဝတ်လောင်းကလည်းပဲဖျားလောင်းနောက်ဆုံးကနေတကောင်နဲ့လာတာလည်းမြင်ရောသင်္ကန်းကိုဇကနဲ့ရုတ်တက်ပြီးလှန်နဲ့ပြစ်လိုက်တာဖရာလောင်းကလည်းပဲတတိတရားနဲ့လာတာဆိုတော့နောက်ဆုံးပေးလိုက်တော့အဲ့ဒီမှာဘာဖြစ်သွားတယ်လဲလှန်ချက်ကလွဲသွားရောလွဲသွားတော့ငါးဆယ်မျိုးတွေကိုဒီလောက်တတ်တဲ့ပုဂ္ဂိုလ်ဆိုပြီးတော့ဖရာလောင်းကသူ့ကို နာမောင်းနဲ့ရစ်ပတ်ပြီးတော့ရိုက်တက်မယ်ဆိုပြီးတော့ပြေးလာတဲ့အခါမှာရှင်ဒီဝရလောင်းဖြစ်တဲ့ရှင်သတ္တမကတစ်ပင်လေးကွဲပြီးတော့နောက်ဆုံးသင်္ကန်းလေးထုတ်ပြလိုက်တော့ဖရာလောင်းရှင်မင်းကသူ့ကိုအသက်ချမ်းသာပေးလိုက်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဩဖရာဖြစ်စီကသူတော်ကောင်းတွေဒီသင်္ကန်းနဲ့ဝတ်ပြီးတော့နိဗ္ဗာန်ကိုကြွတော်မူကြတယ်။ငါကသင်္ကန်းဝတ်ထားတဲ့ပုဂ္ဂိုလ်ကိုသွားပြီးတော့ပြစ်မှားတက်လိုက်လို့ရှိရင်ဒီသင်္ကန်းကိုဝတ်ပြီးတော့နိဗ္ဗာန်ကိုကြွကြတဲ့ဖရာရဟန္တာပစ္စည်းကဗုဒ္ဓရှင်အရှင်မြတ်ကြီးရဲ့ရှေ့မှာငါဟာအချက်ကွဲတယ်လို့ဖြစ်မယ်။အရိယာသူတော်ကောင်းတွေကသင်္ကန်းကိုဝတ်ပြီးတော့နိဗ္ဗာန်သွားကြတယ်။ငါကသင်္ကန်းဝတ်တဲ့ပုဂ္ဂိုလ်ကိုတတ်တယ်ဆိုရင်ငါအချက်ကွဲရကြီးရဲ့ဆိုပြီးတော့မသက်ပဲနဲ့အဲ့ဒီရှင်သတ္တမကိုတရားဟောပြီးတော့အသက်ချမ်းသာရပေးလိုက်ပါတယ်။အဲ့ဒီတရားကိုမြတ်စွာဘုရားကပြန်လည်ပြီးတော့ဒီယန်းလေးကိုဟောလိုက်တယ်။ဟောတာဆောစောဘုန်းကြီးကြိုးခဲ့တဲ့တရားပါပဲ။အာနိကတာဝောကတာဝံယောဝထံပရိတဟိတတိအပေတော်ဓမ္မတိစေနာနာတောကတာဝမရဟတိယောဇာဝန္တကတာဝတာတိလေတုသမာဟိတောဥပေတော်ဓမ္မတိစေနာတဝေကတာဝမရဟတိယောဇာခြင်းပုဂ္ဂိုလ်တိကဝန္တကတာဝမလီတံခြင်းထွေရန်ပြီးတော်ကိရိတာဖန်ရရှိသည့်အတ္တဖြစ်ရာ၏သီလေသူဇာတုပါရိတောတိသီလာတို့နဲ့သူတမ ాయి တော်ကောင်းသွားထသောစိတ်ရှိသောဓမ္မတိစေနာဣန္ဒြေကိုဆုံးမခြင်းဝေစီတစ္ဆာတရားနှင့်ဥပေတော်ပြည့်စုံသောတာတော်သူပုဂ္ဂိုလ်သည်ဝေစင်းစေကာတဝံခန့်ဤတက်ဆွမ်းဝတ်တင်ငန်းကိုပရိဒေတဝေယုံသွန်သွဲခြင်းကားရတိထိုက်ပါပေ၏ဣတိလူဘဂဝါသုံးလောကတို့သာရှင်တော်မြတ်ဗျာသည်အဝောဇာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါပေတည်းတော်မြတ်စွာဘုရားကအဲ့ဒီယဟန်လေးကိုဆင်းသက်သမားကိုဆင်မင်းအောင်ဟောခဲ့တဲ့တရားကိုမြတ်စွာဘုရားကပြန်လည်ပြီးတော့ဟောကြားပေးလိုက်ပါတယ်။အဲ့တော့ဒီယဟန်တော်လေးလည်းပဲဘုန်းကြီးတို့တရားနာဆုံးတဲ့အခါမှာသောတာပန်ဖြစ်သွားပါတယ်။အတိတ်တည်းကဘာလဲဆိုတော့ယောဇာဝန္တကတာဝတ္တတဝေကာတာဝမရဟတိတာကတစ်ပိုက်။ဘာပြောတာလဲဆိုတော့သင်္ကန်းနဲ့ထိုက်တန်တဲ့ပုဂ္ဂိုလ်ဆိုတာတဲ့ကိလေသာဖန်ရည်တွေကင်းနေတဲ့ပုဂ္ဂိုလ်ကိလေသာတန့်ရှင်းပြီးတော့ယဟန်နာဖြစ်နေတဲ့ပုဂ္ဂိုလ်နောက်ဆုံးအချိုးဝက်ကိရိတာတွေကင်းနေတဲ့သောတာပန်ဖြစ်တဲ့ပုဂ္ဂိုလ်မှာသင်္ကန်းနဲ့ထိုက်တန်ပါတယ်တာပထမပိုက်ဒုတိယပိုက်ကဘာလဲဆိုတော့သီလေသူသူသမားဤတို့တဝေကာတဝမရတိတဲ့အဲ့တော့ယဟန်နေဆိုလို့ရှိရင်လည်းပဲကိုယ့်ရဲ့သီလလေးပါးစတုပါရိတ္တိသီလနဲ့ပြည့်စုံပြီးတော့သီလကိုစွန့်အားရှိတဲ့မြတ်တန်ရှင်းစင်ကြအောင်ထိန်းနေတဲ့ယဟန်တော်တွေဒီပုဂ္ဂိုလ်တွေသာလျှင်သင်္ကန်းနဲ့ထိုက်တန်ပါတယ်တဲ့ဒါဒုတိယအချက်တတိယအချက်ကဘာလဲဆိုတော့ဥပေတော်ဓမ္မတိစေနတဝေကာတာဝမရဟတိတဲ့ဣန္ဒြေတွေကိုသုံးမပြီးယင်ကြီးတိမ်မွေပြီးတော့ဝစီတစ္ဆာတရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်သာသင်္ကန်းနဲ့ထိုက်တန်ပါတယ်ဆိုပြီးဒီအချက်၃ချက်ကိုမြတ်စွာဘုရားကဟောကြတယ်အဲ့တော့နံပါတ်၁ကဘာလဲဆိုတော့ကိလေသာတွေကင်းနေတဲ့ပုဂ္ဂိုလ်မှသင်္ကန်းနဲ့ထိုက်တန်တယ်ဒီလိုဟောလိုက်တယ်ဒါကိုခွန်ကြီးတို့ဩက္ကဋ္ဌနိဒေသနီအမြင့်ဆုံးအားဖြင့်ဟောတယ်လို့ဒီလိုပဲယူဆရပါတယ်ဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကလည်းကိလေသာမကင်းသေးတဲ့ပုထုဇဉ်ပုဂ္ဂိုလ်တွေသင်္ကန်းဝင်ကြတာအများကြီးပါအဲ့တော့ဒီဒေသနာကိုတိုက်ရိုက်ကြည့်မုတ်ချယူမယ်ဆိုရင်ကိလေသာကင်းမှသင်္ကန်းနဲ့ထိုက်တန်တယ်လို့ယဟန္တာဖြစ်မှထိုက်တန်တယ်ဆိုတဲ့အတိတ်တွေရောက်သွားပါတယ်အမှန်ကတော့မဟုတ်ပါဘူးဒါဘုန်းကြီးတို့ဩက္ကဋ္ဌနိဒေသအမြင့်ဆုံးနည်းနဲ့ပြောလိုက်တာလို့ယူဆရပါတယ်အဲ့တော့ကိလေသာမကင်းသေးပေမဲ့သောတာပန်ဖြစ်ရင်ချိုးဝါကိလေသာကင်းတယ်ဒါမှသင်္ကန်းနဲ့ထိုက်တန်တယ်နောက်ဆုံးဘုန်းကြီးတို့ပြန်ပြောလို့ရှိရင်ပါလဲဆိုတော့ဩက္ကဋ္ဌနိဒေသနည်းနဲ့ပြောလို့ရှိရင်ကိလေသာမကင်းသေးပေမဲ့ကိလေသာကင်းအောင်ကျင့်နေတဲ့ပုဂ္ဂိုလ်မှာသင်္ကန်းနဲ့ထိုက်တန်တယ်လို့ဒီလိုယူလို့လည်းပဲရနိုင်ပါတယ်။ဒါတွေကခွန်ကြီးတို့နေဥပစာတွေနဲ့ပြောရတာပါ။အဲ့တော့ကိလေသာကင်းဖို့ကျင့်နေမှဒီသင်္ကန်းနဲ့ထိုက်တန်တယ်။ကြောင်းပြန်ပြန်လိုက်ကိလေသာတွေကင်းအောင်မကျင့်ဘူးကိလေသာတွေတိုးအောင်ကျင့်နေပါတယ်ဆိုရင်သင်္ကန်းနဲ့မထိုက်တန်ဘူးလို့ဒီလိုပဲမြတ်စွာဘုရားဆိုလိုရာရောက်ပါတယ်။အဲ့တော့ဒီမှာတော့မြတ်စွာဘုရားဟောတာလေးသေချာစစ်စစ်ကြည့်မြတ်စွာဘုရားကရှင်ဒီဝရတ်ဘက်ကမယက်တည်ပါဘူးရှင်ဒီဝရတ်ကိုကြီးညိုနေတဲ့တရားဓမ္မအများစုဘက်ကမြတ်စွာဘုရားယက်တည်ပြီးတော့မဟောပါဘူးရှင်သာရိပုတ္တရာဘက်ကမှန်တဲ့ဘက်ကပဲယက်တည်ပြီးတော့ဟောခဲ့ပါတယ်အာရှင်ဒီဝရတ်ကြီးညိုတဲ့တရားဓမ္မတွေကသိအားကောင်းတာပဲရာဇဂျုံမျိုးသွားလို့ရှိရင်ငါအမှန်တိုင်းဟောလို့ရှိရင်ငါဆုံးမလောင်းမဲနေမယ်ငါဆုံးမကပ်ပဲနေလိမ့်မယ်ငါကြီးညိုတဲ့လူမရှိပဲနေလိမ့်မယ်မြတ်စွာဘုရားဒီလိုမတွေးပါဘူးသူတော်ကောင်းတွေဆိုတာသာသနာပြုစိတ်တဲ့ဆိုတာမှန်တဲ့ဘက်ကယက်တည်ပါတယ်သူကသူလူချင်းလူမလူချင်းနေလောင်းကျင်လောင်းမလောင်းကျင်နေတက်နိုင်နေမြတ်ငါမှန်တဲ့ဘက်ကယက်တည်တယ်မှန်တဲ့ဘက်အမှန်တရားထွန်းကမှသာသနာဟာသာသနာနဲ့တွေ့ရကြုံနဲ့ပါလိမ့်မယ်ဒါကြောင့်မြတ်စွာဘုရားကအမှန်တရားဘက်ကယက်တည်ပြီးတော့ကိရိတာကင်းအောင်ကျင့်နေမှာသင်္ကန်းနဲ့ထိုက်တယ်အရှင်ဒီဝရတ်လောက်ပုံကြီးလိုက်ရင်ကိရိတာကင်းအောင်ကျင့်နေတာမတွေ့ရပါဘူး ဟိုတကာတကမနဲ့ခင်အောင်ပေါ့ဟိုတကာတကမစီရလူကန်းဟိုတကာတကမနဲ့လူချင်းအောင်ပြောနေဒါမျိုးတွေနဲ့အချိန်ကုန်နေတော့ကိလေသာတိုးတာပေါ့အဲ့တော့မြတ်စွာဘုရားကမရက်တည်ပါဘူးကိလေသာကင်းအောင်ကျင့်နေမှကိလေသာကင်းဖို့အတွက်ကျင့်နေမှတင်ငန်းနဲ့ထိုက်တန်ပါတယ်လို့ဒီလိုပဲဟောခဲ့တယ်ဒါနံပါတ်1အချက်အဲ့တော့ဘုန်းကြီးတို့ဒါဘုန်းကြီးကြည့်ချက်ပြောစရာတောင်းမလိုပါဘူးအရင်လဲဟောနေကြတယ်ပဲအဲ့တော့ဘာလဲဆိုတော့တန်ဃာတော်ရှင်မြတ်ဒီပရိယတ်ဒီပฏิပတ်ဒီစာတင်စာချတရားဟောတရားပြတရားကျင့်မေတ္တာပွားတရားရှုမှတ်လုပ်နေကြတယ်အဲ့တော့ကိလေသာကင်းအောင်ကျင့်နေမှာသင်္ကန်းနဲ့ထိုက်တန်ပါတယ်အဲ့တော့စာတင်စာချလုပ်တဲ့တန်ဃာတော်ရှင်မြတ်တရားလေးပဲသာသနာတော်ကြီးရှေးသေးဖို့ဒါမျိုးစိတ်တက်နဲ့ကျင့်နေရပါတယ်နောက်ပြီးတော့စာတင်စာချလုပ်နေတဲ့အချိန်မှာမြတ်စွာဘုရားစတဲ့သူတော်ကောင်းကြီးနဲ့တွေ့ထိတ်ခွင့်ရတဲ့အချိန်ကိလေသာတွေကင်းနေဖို့သာသနာတော်ကြီးရှေးသွားလို့ရှိရင်သာသနာနဲ့ဖြည့်တွေ့ခွင့်ရတဲ့ပုဂ္ဂိုလ်တွေအတိမန်နေရဖို့တရားဟောတဲ့တန်ဃာတော်ရှင်မြတ်တရားလည်းပဲကိုယ်တရားဟောနိုင်လိုက်တဲ့အတွက်အမှန်တရားတွေသိကြပါစေတရားပြတဲ့တန်ဃာတော်ရှင်မြတ်တရားလည်းပဲ9မိနစ်တရားရှိမရင်9မိနစ်9ဆွဲတွေกินပြီးတော့9မိနစ်ကိရိတာกินကြပါစေ9မိနစ်ပို့ပြီးတော့နိဗ္ဗာန်နဲ့နှိစက်ကြပါစေဒီစိတ်တည်းနဲ့တရားဟောတရားပြစာသင်စာချလုပ်နေကြရင်ဒီတန်ဃာတော်ရှင်မြတ်တရားကိရိတာกินမှုကျင့်နေတာပေါ့ကိရိတာกินမှုကျင့်နေပါတယ်ဆိုရင်ဘာဖြစ်လဲသင်္ကန်းနဲ့ထိုက်တန်ပါတယ်တဲ့မြတ်စွာဘုရားကကြောင်းမြန်ပြန်လိုက်တရားဟောတဲ့ဆရာတော်ကလည်းဓမ္မပူဇာများများရဖို့တရားပြတဲ့ဆရာတော်တန်ဃာတော်ရှင်မြတ်တရားလည်းပဲကိုကြောင်းလူများများလာဖို့လူများများလာလို့ရှိရင်လူရင်တွေကြောင်းကြီးတွေကောင်းကောင်းဆောက်ဖို့စာတင်စာချလုပ်တဲ့တန်ဃာတော်ရှင်မြတ်တရားလည်းပဲစာမွေးပွဲအောင်လာတွေကြော်ညာပြီးတော့လူတွေလောင်းလှုပ်ကြအဲ့တော့လှုပ်တာကတော့သာသနာလို့လှုပ်နေတယ်ဒီကြီးပဲချက်တည်းနဲ့လှုပ်နေရင်ကိလေသာတိုးဖို့ကျင့်နေတာလားကိလေသာပါဖို့ကိလေသာကုန်ဖို့ကျင့်နေတာလားဘုန်းကြီးပြောကြမလို့ပါဘူးကိလေသာတိုးဖို့ကျင့်နေပါတယ်ဆိုရင်သင်္ကန်းနဲ့မထိုက်တန်ပါဘူးတဲ့ရှင်ဒီဝိဒ္ဓဘတ်တော်သားတွေဖြစ်သွားနိုင်ပါတယ်။ဒါကြောင့်မို့ဒါလေးတွေကသိအရေးကြီးတယ်။အဲ့တော့လူဝတ်ကြောင်တွေလည်းပဲဒီတိုင်းပဲယောဂီဝတ်နဲ့ထိုက်တန်ပါသလားဒါလည်းပဲတွေးရတာပဲ။ဒါလေးတွေကိုဥပလက္ခဏာနည်းနဲ့နင်းကြည့်ပြီးတော့ယူရတာပဲ။ယဟန်တကတကမတွေဖြစ်နေတယ်။ယနေ့ထိန်လင်းဆိုရင်ယဟန်တကတကမအကြောင်းတကတကမဖြစ်နေကြတယ်။အဲ့တော့ငါတို့ဒီလုပ်ငန်းလုပ်တာယဟန်တကတကမဆိုတဲ့ဂုံဘုံနဲ့ထိုက်တန်ပါသလား။နောက်ပြီးတော့เจ้าတကာတကမဆိုတဲ့ဂုံဘုံနဲ့ထိုက်တန်ပါသလားဒါမျိုးတွေတွေးပြီးတော့ကိုလှုပ်တဲ့လုပ်ငန်းမှာနေကြကိလေသာတွေနည်းဖို့ကျင့်ရပါတယ်ကိလေသာနည်းဖို့ဒါနတွေလူတယ်ကိလေသာနည်းဖို့ကျင့်တယ်ဂုံဘကသနာအတွက်မပါဘူးတိလာဆောက်တည်တယ်ကိလေသာနည်းဖို့ကျင့်တယ်ဂုံဘကသနာအတွက်မပါဘူးဒါမျိုးတွေကျင့်နေလို့ချင်းကိလေသာနည်းဖို့ကျင့်နေပါတယ်ကိလေသာနည်းဖို့အတွက်เจ้าတကာတကမယဟန်တကာတကမလှုပ်ပါတယ်ဆိုလို့ရှိရင်ဒါเจ้าတကာတကမဆိုတဲ့ဂုံတူယဟန်တကာတကမဂုံတူဆိုတဲ့ထိုက်တန်တယ်လို့ဒါမျိုးပြောလို့ຢာသွားပါတယ်ဒီလိုမှမဟုတ်ပဲနဲ့ယဟန်တကာကျောင်းတကာဘွယ်ကြီးတွေတော့ခံထားပါရဲ့ယဟန်ဒါယိကာမကျောင်းတကာမဆိုတဲ့ဘွယ်ကြီးတွေတော့ခံထားပါရဲ့သူတို့လုပ်နေတဲ့ဒါနသီလတွေဟာကိလေသာတွေတိုးတဲ့ဂုံတုဂုံပြိုင်တွေလုပ်တယ်စဉ်းစားကြည့်လိုက်ဒီဘွယ်နဲ့တန်ပါရဲ့လားဒါမျိုးစဉ်းစားကြည့်ရပါတယ်ယောဂီလုပ်တဲ့ပုဂ္ဂိုလ်တွေလည်းပဲသူတို့ရဲ့အဝတ်နဲ့ထိုက်တန်အောင်ဒေါဘဒေါသနေအောင်ကျင့်တာမှန်ပါရဲ့လားဒါလေးတွေတွေးကြည့်ရတာပေါ့တွေးကြည့်လိုက်လို့ချင်းဘုန်းကြီးတို့ဒါအဖြေဟာဘုန်းကြီးမပြောလဲပေါ်ပြီးသားဖြစ်သွားပါတယ်ဒါပထမချက်ဒုတိယချက်ကဘာလဲဆိုတော့တိလေသူသူသမာဟိတောတိလေသူသာဓုပါရိတောဤတိလာရုံ၌သူသမာဟိတောကောင်းစွာထားသောစိတ်ရှိသောတာတော်သူပုဂ္ဂိုလ်သည်ဝေစင်စေကာတဝံပန်ဤတဲ့အတွက်ဟုတ်တင်ငန်းကိုပရိရိတဝေယုံသုံးဆွဲခြင်းကရတ္တိထိုက်ပါပေ၏တဲ့ဒုတိယချက်ကကိုချင်းသိက္ခာဖြူစင်မှတင်ငန်းဟုတ်နဲ့ထိုက်တန်လေတဲ့ကျမ်းတော်စဉ်သာတိပါရိတောဤတိလာပါတိမောကသံဝရတိလာညာသာစာရာစပြီးတော့တခြင်းဆိုတာစပြီးတော့ဒါလေးတွေတေယုတိမောမောကနေလုံးကျုံအောင်စောင့်ကြည့်ရင်ပါတိမောကတံဝရတိလာလုံးကျုံပါတယ်။အိန္ဒြိယတံဝရတိလာဆိုတာမျက်စိနာနာလျာကိုယ်စိတ်ကိလေသာတွေမဖြစ်အောင်စောင့်ကြည့်တယ်။ကြည်ကျင်တိုင်းမကြည့်ဘူးတခြင်းနားထောင်ခြင်းတိုင်းမထောင်ဘူးဒါတွေဟာအိန္ဒြိယတံဝရတိလာလုံးကျုံတယ်လို့ခေါ်ရပါတယ်။အာဇီဝပါရိတောတိတိလာဆိုတာဒကာတော်မတွေနဲ့ပေါင်းတယ်လှူခြင်းတန်းခြင်းအောင်အရေးမြဲပြောတယ်တိုက်ရိုက်လှူခံတယ်။ဒါမျိုးတွေပေါ့လှူခြင်းမှန်းသိမလှူခြင်းမှန်းမသိမဟုတ်ဘူးမြတ်စွာဘုရားမကြိုက်တဲ့အလုပ်တွေလုပ်ပြီးတော့လူချင်းတန်းချင်အောင်လုပ်တယ်ဒီဟာတွေနဲ့နေတယ်ထိုင်တယ်စားတယ်ဆိုရင်ဒါအာဇီဝပါရိတုဒ္ဓိတတ်ဝင်းဝမ်းမောဝမ်းကြောင်မစင်ကြယ်ဘူးလို့ခေါ်တယ်ဒီသီလကျိုးတယ်ဒီလိုမှမဟုတ်ပဲနဲ့ဟာငတ်တည်ရင်သေးပဲစီကိုယ့်ကိုယ်ဆုံးခံစားမယ်မရှိနေပဲစီဒါဘယ်သူမှလူချင်းအောင်ရိတ်မဲ့မပြောဘူးဆိုပြီးတော့ကိုကျင်းသီလစောင့်ထိန်ပြီးတော့နေတယ်ဆိုရင်ဒီလိုရတဲ့ပစ္စည်းလေးပါသုံးဆွဲတယ်ဆိုရင်ဒါအာဇီဝပါရိတုဒ္ဓိသီလလုံးတယ်လို့ခေါ်ရပါတယ်ပစ္စယတန်နေတိတာတိလာဆိုတာပစ္စဝကနာဆင်ခြင်ပြီးတော့ဖုံးပေးတယ်လှအောင်ပအောင်စားတာမဟုတ်ဘူးဒါမျိုးပေါ့နော်လုပ်ငန်းလုပ်နေအောင်အစားတောက်စားတယ်အချက်ချောက်ဖုံးလွှမ်းနိုင်မှုဟုတ်တယ်တိတ်ပြီးတော့ဖယ်ရှင်ပြဖို့အလှပတိတ်ပြီးတော့သူများအယုံစိုက်ဖို့ဝတ်တာမဟုတ်ဘူးဒါမျိုးလေးနဲ့စောင့်နေကျင်းမာရေးအတွက်ကျင့်သုံးတယ်ဆိုရင်ပစ္စယတန်နေတိတာတိလာလုံးတယ်အဲ့ဒီလိုတိလာ၄ပါးလုံးမှာတင်ငန်းဝင်ထိုက်တန်ပါတယ် ောင်းမြန်ပြန်လိုက်တိလာတွေရှင်တွေလို့ကြိုးပေါက်ပြီးတော့လူကျင်တန်းကြောင်လျှောက်လုံနေတယ်ဆိုရင်သင်္ကန်းဝန်းနဲ့မထိုက်တန်ပါဘူးတဲ့လူတွေလည်းပဲဒီတိုင်းပေါ့ကျောင်းတကာတကာမဆိုတဲ့ဂုံတူကျန်တကာတကာမဆိုတဲ့ဂုံတူယောဂီဆိုတဲ့ဂုံတူစိတ်သာဝင်နေဆိုတဲ့ဂုံတူဒါတွေရဲ့တိလာကိုချင်းတိလာလုံးနေမှသူများတန်တရာဖြစ်မဖြစ်အောင်နေနိုင်မှဒါတွေရဲ့ဒီဂုံတူတွေနဲ့ထိုက်တန်တယ်ဆိုတဲ့အဓိပ္ပာယ်မျိုးရောက်သွားပါတယ်နောက်တတိယချက်ကဘာလဲဆိုတော့ဥပေတော်ဓမ္မသစ္စေနသာဝေကသာဝမရတိဓမ္မသစ္စေနအိန္ဒိကိုဆုံးမခြင်းဝေစီသစ္စာတရားနှင့်ဥပေတော်ပြည့်စုံသောသာတော်တို့ပုဂ္ဂိုလ်သည်ဝေစင်းစေကာတဝံဖန်ရင်တက်စွမ်းဝုတ်တင်ငန်းကိုပရိရိတဝုံယုံသွန်သွဲခြင်းငါရတိထိုက်တန်ပါပေ၏ဣတိတို့ဘဂဝါသုံးလောကတောတာရှင်တော်မြတ်ဗျာသည်အဝောဇာကရုဏာရှေသွာပညာအဖြင့်ဟောကြားတော်မူခဲ့ပါသည်တည်းနံပါတ်3နံပါတ်1ချက်ကကိလေသာကင်းအောင်ကျင့်နေရမယ်တဲ့ကိလေသာကင်းအောင်ကျင့်မှာသင်္ကန်းဝန်နဲ့ထိုက်တန်တယ်ယောဂီဝန်နဲ့ထိုက်တန်တယ်ကျောင်းတကာတကာမှယန်းတကာတကာမှဂုံတူးတွေနဲ့ထိုက်တန်တယ်နံပါတ်2ကကိုချင်းတီလာဆံရဆံရတီလာတွေဖြူစင်အောင်ကျင့်သုံးနိုင်မှာသင်္ကန်းဝန်နဲ့ထိုက်တန်တယ်ယောဂီဝန်နဲ့ထိုက်တန်တယ်ကျောင်းတကာတကာမှစတဲ့ယန်းတကာတကာမှစတဲ့ဂုံတူးတွေနဲ့ထိုက်တန်တယ်လို့ဒီလိုအဓိပ္ပာယ်ယူလို့ရပါတယ်ခုနံပါတ်3ကဘာလဲဆိုတော့အင်းဒီတွေကိုဆုံးမခြင်းဝစီတစ္ဆာတရားနဲ့ပြည့်စုံရတယ်တဲ့ဖုန်းကြီးတို့အင်းဒီတွေကိုဆုံးမခြင်းဆိုရင်ကျင်းနေရတာကိုပြောတာပါအရာရာမှာလောဘဒေါသဖြစ်မဲ့လုပ်ကိုကြိုတင်ပြီးတော့ဒီလုပ်လုပ်ရင်ဒီရပြောပြောရင်မကောင်းဘူးအကုသိုလ်များတဲ့ငါအကုသိုလ်များတယ်လို့ဒီလုပ်လုပ်ရင်ငါရဲ့မိသားစုအကုသိုလ်များလိမ့်မယ်ဒါမျိုးလေးတွေကိုကြိုတင်တွေးပြီးတော့မဖြစ်အောင်ကိလေသာတွေမဖြစ်အောင်သူလည်းပဲကိလေသာမဖြစ်အောင်ကိုယ်လည်းပဲကိလေသာမဖြစ်အောင်စောင့်သိနေတယ်ဆိုရင်ဒါယဉ်ကျေးမှုပါပဲယဉ်ကျေးတယ်ဆိုတာကိလေသာကင်းအောင်ကြိုတင်ပြီးတော့လေ့ကျင့်ထားတဲ့ပုဂ္ဂိုလ်တွေပါကိုယ်မူရာကြည့်ကြည့်နှုတ်မူရာကြည့်ကြည့်စိတ်တွေကကြံစီတာကြည့်ကြည့်တက်နိုင်နေမဲ့ကိလေသာနည်းတယ်ဆိုရင်ဒါယဟန်ပဲဖြစ်ဖြစ်လူပဲဖြစ်ဖြစ်ယဉ်ကျေးပါတယ်ဒီလိုယဉ်ကျေးမှလည်းပဲသင်္ကန်းနဲ့ထိုက်တန်တယ်တဲ့နောက်တစ်ချက်ကဝစီတစ္ဆာတဲ့ဝစီတစ္ဆာတရားနဲ့ပြည့်စုံတယ်ဆိုတာဘာပြောတာလဲဆိုတော့ဘုန်းကြီးတို့ဒီနံပါတ်၁လိင်ညာပြောဆိုခြင်းစကားလိင်ညာပြုမှုတဲ့အရာမျိုးကရှောင်ကျင်ရတယ်နံပါတ်၂ပိတုနာဝါစာအကိုကိုခင်လောင်ကိုယ်ပေါ်မှာညွတ်လောင်သူများကိုသွားပြီးတော့အပြစ်တွေပြောပြီးတော့ဂုံးတိုက်စကားပြောတယ်ဘုန်းကြီးတို့ဘုန်းကြီးတို့လို့ချင်းဒီမြင့်ဘုန်းကြီးမကြည်ညိုပဲကိုယ်ပေါ်ကြည်ညိုလောင်ပြောတယ်ဒါမျိုးကိုဘုန်းတို့ပြည်သူနာဝါစာလို့ခေါ်ရပါတယ်လူချင်းချင်းတို့လို့ချင်းလည်းပဲကိုယ်နဲ့ခင်အောင်သူတို့ချင်းချင်းကွဲပြားအောင်တွေးထိုးစကားလေးတွေပြောတယ်ဒါတွေကရှောင်ကျင်ရင်ဝေစီပစ္စာနဲ့ပြည့်စုံတယ်နောက်ပြီးတော့ပြုဒ္ဒဝါစာကြံကြံတန်တန်ဆဲတာဒါမျိုးတွေမလောက်အောင်တခါတည်းရင်ဘုန်းကြီးတို့လမ်းသွားတယ်လမ်းသွားလို့ချင်းချင်းချင်းဆဲနှုတ်ဆက်တာတောင်းမှာဆဲလေးနဲ့နှုတ်ဆက်တာဘုန်းကြီးအမြဲတမ်းကြားနေရတယ်စိတ်မကောင်းစရာလေးတွေရှေ့ရနေငါတိုင်တုတ်ပြီးမှမင့်ဘယ်ရလာတယ်လဲဆိုလို့မေးတာလေးတွေလည်းမကြမ်းမကြတွေ့နေရအဒါဖုဒ္ဒဝါစာအကုသိုလ်များတာပေါ့နောက်ပြီးတော့တန်ဖက်ပလာပအေးမရဖက်မရသူများအတင်းဖြင်းနေပြောတယ်ဒါမျိုးတွေဟာဒီလိုစကားတွေရှောင်ကျင်လိုက်ရင်ဘယ်လိုစကားမျိုးကိုပြောရမလဲဆိုတော့နံပါတ်1မှန်ကန်ရမယ်မှန်တိုင်းပြောမှလားနံပါတ်2အကျိုးရှိရမှန်ကန်တဲ့အကျိုးရှိတဲ့စကားမျိုးကိုပြောရင်အဲ့ဒါဝစီတစ္ဆာနဲ့ပြည့်စုံသွားတာပဲအဲ့တော့ယဉ်ကျေးပြီးတော့ကိလေသာတွေဖြစ်နေအောင်လေ့ကျင့်ယဉ်ကျေးပြီးတော့ဝစီတစ္ဆာတရားနဲ့ပြည့်စုံလေဆိုရင်တာဝေကာသာဝမရဟတိသာတော်တို့ကိုဒီဝေစင်စေကာတာဝံဖန်ဤတဲဆွမ်းဝတ်တင်ငတ်ကိုပရိဒေတဝုံယုံသုံးဆွဲခြင်းကအရတိထိုက်ပါပေ၏တဲ့အဲ့ဒီလိုပုဂ္ဂိုလ်မျိုးဟာသင်္ကန်းဝတ်နဲ့ထိုက်တန်ပါတယ်တဲ့အဲ့ဒီလိုပုဂ္ဂိုလ်မျိုးဟာယောဂီဝတ်နဲ့ထိုက်တန်ပါတယ်အဲ့ဒီလိုပုဂ္ဂိုလ်မျိုးဟာကြောင်းတကားတကားမှသိတကားတကားမှနောက်ပြီးတော့ယဟန်တကားတကားမှစတဲ့သာသနာနဲ့ဆိုင်တဲ့ဂုံတူးပွေတူးတွေနဲ့ထိုက်တန်ပါတယ်တဲ့ဒီလိုမှမဟုတ်ပဲနဲ့နှုတ်ကလည်းပဲပြောခြင်းရပြောသူများတွေသွေးခွဲတဲ့စကားပြောသူများမဲရွယ်တဲ့စကားပြောကြံကြံတန်တန်လေးပြောနောက်ပြီးတော့ကိုယ်ပေါ်မှာစိတ်ညွန့်လောင်သူများပေါ်မှာချင်းပေးအောင်ဒါမျိုးတွေသွေးခွဲတဲ့စကားတွေပြောရှင်ကျေးမှုကမရှိဘူးဆိုရင်ဒီပုဂ္ဂိုလ်တွေဟာသင်္ကန်းဝတ်နဲ့မထိုက်တန်ပါဘူးတဲ့နောက်ပြီးတော့ယောဂီဝတ်နဲ့ကျောင်းတကာတကာမကျန်တကာတကာမတိန်တကာတကာမကထိန်တကာတကာမစသည်ဖြင့်ဒီဂုံတူးတွေ ਨੇ မထိုက်တန်ဘူးဆိုတဲ့အဓိပ္ပာယ်မျိုးတွေအများကြီးဥပလက္ခဏာနီးဥက္ကဋ္ဌနိဒေသနီးနဲ့ကြည့်ရင်ဒီအဓိပ္ပာယ်တွေထွက်သွားပါတယ်အဲ့တော့မြတ်စွာဘုရားကိုကြည်လိုက်နော်မြတ်စွာဘုရားကိုအင်မတန်ကြည်ညိုစရာကောင်းတာပဲမြတ်စွာဘုရားကရာဇဂုံမြို့မှာကရှင်တိဝရဘတ်တော်သားတွေအားကောင်းတယ်အဲ့တော့လူတွေကပညာနည်းတာပဲအဲ့တော့ငါသွားပြီးအမှန်တရားဟောလိုက်လို့ရှိရင်လူအများစုကငါသာသနာမကြည်ညိုပဲနေလိမ့်မယ်ဒီစိတ်မရှိပါဘူးမြတ်စွာဘုရားမကြည်ညိုရင်လည်းကြည်ညိုရင်ကြည်ညိုအမှန်တရားဘက်ကယက်တည်ပြီးတော့အရှင်သာရိပုတ္တဘက်ကယက်တည်ပြီးတော့ဓမ္မဒိဋ္ဌံကြကြပေါ်ကြခဲ့ပါတယ်ဒါကိုခေါင်းကြီးတို့တရားတော်မတွေကကိုယ့်ရဲ့နှလုံးသားထဲမှာမိတ်တူကူးပြီးတော့ယူရပါတယ်အဲ့ ပြည့်စုံတဲ့ပုဂ္ဂိုလ်ဆိုတာတော့မရှိပါဘူးအရှင်ဘုရားကဘယ်လောက်ပြည့်စုံလဲမပြည့်စုံဘူးလို့ပဲဖြေရပါတယ်ဒါကြောင့်မို့ဘုန်းကြီးတို့ပုထုရှင်ဆိုတာတော့ပြည့်စုံမှုမလွယ်ဘူးသို့တော်ပြည့်စုံမှုမလွယ်ဘူးပုထုရှင်မို့ဆိုပြီးခွင့်မလွတ်နဲ့ငါပုထုရှင်မို့လို့ကိုပြည့်စုံအောင်ကြိုးစားရမယ်ဆိုတဲ့နှလုံးသွင်းလေးနဲ့ကျင့်သုံးရင်မိမိတို့ဟာကြောင်တကာတကမယံတကာတကမယောဂီကိုသင်္ကန်းနေနဲ့ထိုက်တန်တဲ့ပုဂ္ဂိုလ်ဖြစ်ပြီးတော့သာသနာပြုစိတ်တဲ့အမှန်နှလုံးသားထဲမှာကိန်းဝတ်သွားနိုင်ပါတယ်သာသနာပြုစိတ်တဲ့အမှန်ဆိုတဲ့အနုမြုဘုန်းကြီးတို့အမြုတည်တဲ့ကလေးနှလုံးသားထဲမှာကိန်းအောင်ပြီဆိုရင်လौတ္တမလौတ္တမဟာရီဟာပါရမီကုသိုလ်တွေဖြည့်ပြီးတော့နောက်ဆုံးပါရမီချင်းကျက်ပြီးနိဗ္ဗာန်ရောက်သွားနိုင်ပါတယ်ဒါကြောင့်မို့ဒီတရားတော်ကိုနာယူပြီးတော့သာသနာပြုစိတ်တဲ့အစ်စ်အမှန်အမြုတည်တဲ့ကလေးကိုနှလုံးသားထဲမှာကိန်းအောင်အောင်ကျင့်ကြံကြိုးကိုအားထုတ်နိုင်ကြပါစေ။အဲ့ဒီလိုကျင့်ကြံကြိုးကိုအားထုတ်ပြီးတော့ပါရမီတွေတဖြည်းဖြည်းရင့်တန်ပြီးတက္ကလာနောက်ဆုံးမှာမညံဖူညံဖြင့်နိဗ္ဗာန်ကိုတည်မြဲစွာမျက်မှောက်ပြုနိုင်ကြပါကုန်တည်း။ကဲအားလုံးညတန်ပေးဝေရည်စက်ချတနာကြီးလည်းနေသွားပြီနော်။ကဲလိုက်ဆို